Voice of America in Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2020ပြည့်နှစ်မတ်လ3ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းဒိုမီတာ1925 32ပထမနိုင်ဝက်မှာလိုက်လံမီတာ190လို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျွန်မခင်ဗျူထွေးပါအမေရိကန်ပြည်ထောင်စုမှာ Super Tuesday လို့ခေါ်တဲ့ Democratic Party တွင်သမ္မတလောင်းအကျိုးရွေးကောက်ပွဲတွေဒီကနေ့ကြီးနဲ့ဆက်လက်မှုမှာတပြိုင်တည်းကျင်းပနေပါတယ်။ Coronavirus အရေးဆွေးနွေးဖို့အတွက်ကိုတော့ G7 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ9နိုင်ငံကဗန္ဓာရေးဝန်ကြီးတွေဒီကနေ့တွေ့ဆုံကြဖို့ရှိပါတယ်။အမေရိကန်ပြည်ထောင်စုတနစီပြည်နယ်မှာဒီနေ့အစောပိုင်းကအင်အားပြင်းလေဆင်နာမောင်းတိုက်ခတ်သွားတာမှာတော့လူ9ဦးထက်မနည်းသေဆုံးသွားပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေ့ရင်ကိုတော့နားလောင်နေတူပြပြပေးပါမယ်ရှင်။
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မြန်မြန်ချက်တွေထဲမှာမြန်မာပြည်ထဲမှာကိုရိုနာဗိုင်းရပ်စ်စားစီးကာကွယ်ရေးပြည်သူလူထုကိုကျန်းမာရေးဌာနတာဝန်ရှိသူကဘယ်လိုတိုက်တွန်းလိုက်ပါသလဲ။
ဒီလိုပြောချင်တာတော့လေကြောင်းလေးနဲ့ရေကြောင်းကြီးများပါပြည်ရင်းတွေဝင်ရောက်လာတဲ့လူတွေအနေနဲ့ပေါ့နော်ကျမ်းမာရေးရှင်တွေပေါ်ပြကြွက်ဆက်ဆောရှိပါတယ်အဲ့ဒီ declaration ကကိုအဲ့လိုပြည်စုံတိကျစွာဖြစ်ဆက်ဖို့အတွက်ရည်ကြီးပါတယ
်ဘဟုကုသရောဂါတိုက်ဖျက်ရေးဌာနဒုတိယညွှန်ကြားရေးမှူးရဲ့ပန်ကြားချက်နဲ့တူနားဆင်ရမှာပါတစ်ဆက်တည်းမှာပဲဒီ COVID-19 ကြောင့်တရုတ်နိုင်ငံကိုရောက်နေတဲ့တရားမဝင်မြန်မာအလုပ်သမားတွေနေရက်ပြန်လို့ရင်ကူညီမဲဆိုပြီးငွေလိမ်လည်မှုတွေရှိနေတဲ့အကြောင်းမြန်မာတန်ယုံကသတိပေးထားပါတယ်ရခိုင်နဲ့ချင်းပြည်နယ်ကတချို့မြို့တွေမှာဖြစ်နေတဲ့စီးရီးပရိပခါတွေအကြောင်းနောက်ဆုံးသိထားရသမျှကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါလေရှင်ဒီလိုသတင်းတွေမတိုက်ခင်အခုရင်းဆုံးတော့အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့နတ်လောင်တို့ပြောပြပါမယ်ရှင
် Super Tuesday လို့ခေါ်တဲ့ American Democratic Party တွင်သမ္မတလောင်းအကျိုးရွေးကောက်ပွဲတွေဒီနေ့ပြည်နယ်၁၄ခုမှာတကြိမ်နဲ့ကျင်းပနေပါတယ်ဒီမတိုင်ခင်တရက်အလိုမနေ့ကတော့သမ္မတလောင်းနေရာရှင်ပြိုင်နေကြတဲ့သူတွေတူဖြစ်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကိုပြန်ဖက်ဟောင်း၃ဦးကထောက်ခံလိုက်တာကြောင့်မစ္စတာဘိုင်ဒန်အထက်မဲဆွယ်မှုအရှိန်ပိုပြီးအကောင်လာနေပါတယ်။တနင်္လာနေ့ကပဲပြန်ပွဲကနေနှုတ်ထွက်သွားတဲ့အထက်လွှတ်တော်အမတ်အင်နီဂလိုဘက်ချာနဲ့အစောပိုင်းနှုတ်ထွက်ခဲ့သူတက်ဆက်စ်ပြည်နယ်အောက်လွှတ်တော်အမတ်ဘက်တိုအူရူခ်တိုကဒယ်လက်စ်မြို့မှာကျင်းပတဲ့တနင်္လာနေ့အတူတူဆွေးနွေးပွဲအထက်မှာမစ္စတာဘိုင်ဒန်ကိုထောက်ခံတဲ့အကြောင်းကြေညာခဲ့ကြတာပါ။ဒီမတိုင်ခင်တည်းရဲ့ပြိုင်ပွဲကနေနှုတ်ထွက်ခဲ့သူအလယ်လက်ဝါဒီဒီမိုကရက်အုပ်ဖြစ်တဲ့အင်ဒီယားနာပြည်နယ်ဆောက်သ်ဘန်မြို့တော်ဝင်ဟောင်းပီးပူရီချက်ကလည်းမစ္စတာဘိုင်ဒန်ကိုထောက်ခံကြောင်းပြောဆိုလိုက်တာဖြစ်ပါတယ်။လာမယ့်နိုဝင်ဘာသမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရမ့်နဲ့ရှင်ပြိုင်မဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်လာဖို့အတွက်ပြန်ဆိုင်နေကြတဲ့သူတွေအထဲမှာလက်တလောထိတ်ဆုံးရောက်နေတဲ့သူကတော့ဗမောက်ပြည်နယ်အထက်လွှတ်တော်အမတ်ဘန်နီဆန်ဒါစ်ပါ။ဒီနေ့ကယ်လီဖိုးနီးယားနဲ့တက်ဆက်စ်ပြည်နယ်အကျိုးရွေးကောက်ပွဲတွေမှာလည်းသူပဲအနိုင်ရနိုင်ွယ်ရှိတယ်ဆိုပြီးတော့လူမှုစစ်တမ်းတွေကတော့ဖော်ပြနေပါတယ်။ပြီးခဲ့တဲ့တောင်ကာရိုလိုင်းနာအကျိုးရွေးကောက်ပွဲမှာတော့တခြားပြိုင်ဘက်တွေကိုအပြတ်အသတ်အနိုင်ရခဲ့တဲ့မစ္စတာဘိုင်ဒန်ကဒုတိယနေရာမှာရှိနေပြီးတော့တတိယနေရာလိုက်နေတဲ့သူကတော့ Massachusetts ပြည်နယ်အထက်လွှတ်တော်အမတ် Elizabeth Warren ဖြစ်ပါတယ်။သူတို့၃ဦးအပါအဝင် Democratic Party သမ္မတလောင်းရှေ့ပြိုင်နေတဲ့သူအခုဆိုရင်၅ဦးပဲကျန်ပါတော့တယ်။ဒီထဲကဘယ်သူသမ္မတလောင်းဖြစ်လာမလဲဆိုတာကတော့ဒီကနေ့ Super Tuesday ရွေးကောက်ပွဲရလဒ်တွေအပေါ်မှာအဓိကမူတည်နေတာပါရှင်။ အမေရိကန်ပြည်ထောင်စုတန်နစီပြည်နယ်နက်ရှဗီးမြို့နယ်အနီးတစ်ဝက်ပတ်ဝန်းကျင်ဒေသတွေမှာဒီကနေ့အစောပိုင်းကအင်အားပြင်းလေဆင်နာမောင်းတိုက်ခတ်သွားတာမှာလူ9ဦးထပ်မံတေဆုံးပြီးတော့ကြီးမားတဲ့ဖြက်စီးဆုံးရှုံးမှုတွေရှိခဲ့ပါတယ်။လက်စီးတွေအချင်းချင်းလက်ပြီးတော့မြို့လယ်တစ်လျှောက်လေဆင်နာမောင်းဖြတ်တိုက်သွားခဲ့ပြီးတဲ့နောက်အဆောက်အဦးတွေအများပြားပြိုကျပျက်စီးသွားတာကိုတော့ဗီဒီယိုမှတ်တမ်းတွေမှာတွေ့ရပါတယ်။နက်ရှဗီးမြို့တဝန်းအဆောက်အဦး40ထပ်မံပြိုကျပျက်စီးခဲ့ကြောင်းအရေးပေါ်စီမံခန့်ခွဲရေးတာဝန်ရှိသူတွေကပြောပါတယ်။နေအိမ်ပျက်စီးသွားသူတွေအတွက်အရေးပေါ်ခလုံးရေးစခန်းတချို့ဖွင့်ထားပေးကြောင်းလည်းတာဝန်ရှိသူတွေကပြောပါတယ်။မြို့ရင်ကျောင်းတွေကိုလည်းဒီကနေ့ပိတ်ထားပါတယ်။အင်အားပြင်းလေဆင်နှာမောင်းဟာနက်ရှဗီးမြို့အနောက်ပိုင်းကီလိုမီတာ160လောက်အကွာကမြို့ငယ်လေးကမ်နက်အနီးကိုအရင်ဆုံးဝေတိုက်ခတ်ပြီးအဲ့ဒီမှာတော့တဦးသေဆုံးခဲ့ပါတယ်။အဲ့ဒီနောက်ခခုတ်ဗေးမြို့ကိုရွှေ့သွားခဲ့တာမှာနောက်ထပ်သေဆုံးသူတချို့ရှိခဲ့တာပါ။နက်ရှဗီးမြို့မှာတော့သေဆုံးသူ2ဦးရှိပါတယ်။အခုလိုလူတွေသေဆုံးတာအထိပျက်စီးဆုံးရှုံးမှုတွေရှိခဲ့တဲ့အင်အားပြင်းလေဆင်နှာမောင်းကြောင့်ဒီကနေ့တန်နစီပြည်နယ်မှာကျင်းပမယ့် Democratic Party ရင်းသမ္မတလောင်းအကျိုးရွေးကောက်ပွဲကိုလည်းထိခိုက်ကောင်းထိခိုက်နိုင်ွယ်ရှိပါတယ်။တန်နစီပြည်နယ်အပါအဝင်ပြည်နယ်ပေါင်း16ခုမှာဒီကနေ့ Super Tuesday လို့ခေါ်တဲ့ Democratic Party ရင်းသမ္မတလောင်းအကျိုးရွေးကောက်ပွဲကိုလည်းဒီကနေ့ကျင်းပမှာဖြစ်ပါတယ် ။နိုင်ငံပေါင်း80ထက်မနည်းမှာပြန့်နှံ့ဖြစ်ပွားနေတဲ့ Coronavirus ကူးစက်မှုတွေကိုဟန်တာတိုက်ခတ်ရေးဆွေးနွေးကြဖို့အတွက် G7 လို့ခေါ်တဲ့ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံကဗန္ဓာရေးဝန်ကြီးတွေဒီကနေ့တွေ့ဆုံကြဖို့ရှိပါတယ်။ကျန်ကိုရီးယားသမ္မတမွန်ဆင်အင်းကသူ့နိုင်ငံမှာလိုအပ်နေတဲ့စေဝါအကူအညီတွေနဲ့ကိုရိုနာကူးစက်မှုတွေကြောင့်နေအိမ်တွေထဲမှာပဲနေနေကြရတဲ့အတွက်ထိခိုက်လာရတဲ့အသေးစားစီးပွားရေးလုပ်ငန်းတွေကိုဝိုင်းဝန်းထောက်ခံပေးကြဖို့အကူအညီကြောင်းခံလိုက်ပြီးတဲ့နောက်မှာပဲ G7 ဗန္ဓာရေးဝန်ကြီးတွေအခုလိုတွေ့ဆုံဆွေးနွေးကြမှာပါ Corona virus satin kusa phet pwa de tiyou naingan pi yin chang kou ya naingan ha tiyou ga dutiya a mya song kusa khan ya la phet pi lo di ni naw song sin yin a ya kusa khan ya du 9000 ni ba shin ni ba de kaba dawan kusa khan ya du ga ro 9000 chon ne tei song du 3100 chon shin ni bi a mya su ga tiyou naingan a twin ma phet ba de Kusamu Suazo Nangarega to Kuchet Yuan Nanguro, Kabatamai, a poor WHO got 20 in the Yashin with Yashinibi, did that and see the winner in it to Kusamuri Tinchon Nai Akuni Beni Bare, Tanguyan and Amaro, Coronavirus Chimashi, Alurugu, Sisina Alo Pitabari, Dilu Sisina near Sandarigo, so Muro, the one at the time you do my Puna Pitara Pipiro, Sisilu Redri in it, Eddie Sandarigo, Toyabi, Kuya Kabo Gani, our Sensia Malue, Virus Bukusa Kanara Chimashi, Sisitishina Marashan,
Coronavirus. American Pidang Suma Taninaniga, they saw no tool of a meletam rato net Hamaro, Yibo Chini Chachin, Jinabo Mulu de Bulu Piavare, Jotin Jisimuri Kangalo Tire to a Yibo Chini Jinabo Mulu de Be, Lua Lino, not by Machina Mavalu, Lepio Sutaraba, Yibo Chini, Jinaja Topian and Mopidang Su Yibo Siman Kankoy Agency Ga, the Mratu, Jotin Vincent Harris, Retrin, Letra Bonivare, Elo Jinia Lino, Grona Yoga, Kusamu to Tonya Saw and Met Fima, Yibo, Kese Yene Siman Kankoy Tanatue, Shamon with Bobrio, Tonso Kunyama. Coronavirus Kusamune Patelu Piosu Keretam Natronga, American Angamato Guijan Nissin Luban, the Tanguagani Kunatang Lati Sony Lelule Piosu Toraba, Kuchema Jokapo, Kusemu, Temanyava, Chinerity Dashin, Melule, Mule Marelo, the Natronga Piosu Kevare, America Ma Coronavirus Kusemu Kanadu, the Awunjene, the Sonu Chau Shinera Lechipare.
American Tan, Yabe Mimavada, season Nibu, Yavan Kunaigani, Tenaiti, Tidomita Sako, Kilo has Tenga Dina Tonya, Tidomita Nasanga, Kilo has Titi Shikon Tonya, Tidomita Tonsane, Kilo has Kuton Tongane, Patamana Iwama, Tilamita Dia Kuze, Kilo has Tenga Kongaruaniwa, Colin Pinua.
Few American Tangani, Inganina, Mimane, Nangadrini, Sepido Pepi Tobame, Ruincha Toka, the region sign Yare, Ludajan Sanamu, Chego Kunibo, Kula Tamaga, Agency Rene, NGO Pue, Siri Pubambi, Natanase, Kuni, Pure Tonga Yisin, Apia, American Dollar, Shia Kunasakunatan, Tonsu, Dome, Chow, Toka, the Nyasa, Kula Maga, Mahamijo, UNACA, writing Nijas, Venetian Jato Yamare, Bingladis Nangu Yamide, Kamanji, Ruincha Toka, the Shipping Guelane, Didoka, the Rigu, Lakan Tare, Bingladis. ແລະအတွင်းကအခုညီလိုအပ်နေတဲ့ဒီဘင်္ဂလားဒေ့ရှ်နိုင်ငံသားလေးသိန်းလေးသောင်းအတွက်အခုညီတွေပြတ်အပ်သွားဖို့ဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ကျောင်းခံမဲ့ငွေရဲ့90%ကနေထိုင်စရာတောက်တုံးရည်နဲ့မိလာစနစ်စတဲ့အရေးပေါ်လိုအပ်ချက်တွေကိုဖြည့်ဆည်းဖို့ဖြစ်တဲ့အကြောင်း ဒီကနေ့2019ခုနှစ်အတွင်းကုလသမဂ္ဂအေဂျင်စီတွေနဲ့ Bangladesh and Yamanangan, Jokade, Pianle Lekan Yi Sisin Riguro, Natown Sashikun, Nuimbala Grega Sisin, Losang Gabi Melu, Akuti, Pibinamia, Amimumia, the Vaushan.
Israel Yakapwema, Leshi, Wunyacho, Benjamin Netanyahu Yapadiga, Shiga, Usam Nivime, Asoya, Prenai Lodo, Mamia, the Wulu, Exit Pole, Lokore, May Baby, May Yunga Tela, the Rigu, Mimian Kayutari, the Bora Sitama, Popia Bare, the Nita Galatin, Tadia Jim Pit, Jimbare, Yukapwe, May Yala Rigu, Yukapwe, Tawan Shidriga, Inganima Yito Nirava, Natown Sakokune, Ibrenet. ဒီမှာလာမှာကျင်းပခဲ့တဲ့ရွေးကောက်ပွဲဒီမှာတော့ဝန်ကြီးချုပ်နေတန်ယာဟူရောအဓိကပြိုင်ဖက်ဘလူးအန်ဝှိုက်ပါတီကိုယ်စားလှယ်ဘယ်နီဂက်စ်တို့ကပါမဲအပြတ်အစနဲ့အနိုင်မရခဲ့ပါဘူးရွေးကောက်ပွဲရဲ့အချင်းချင်းကျင်းပနေတဲ့ကာလအတွင်းမှာတော့မစ္စတာနေတန်ယာဟူကယာယီဝန်ကြီးချုပ်ဖြစ်တာဝန်ယူထားတာဖြစ်ပါတယ်ဝန်ကြီးချုပ်နေတန်ယာဟူဟာလက်ပေးလက်ယူမှုလိန်လယ်မှုနဲ့ယုံကြည်မ မှာလည်းဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တချို့ကလာမယ့်ရက်ပိုင်းတွေအတွင်းပြန်လည်စတင်ရုပ်သိမ်းပြီးအာဖဂန်မှာရှိတဲ့အမေရိကန်စစ်တီအင်အားကို 8,600 ထိလျှော့ချသွားမယ်အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးမတ်အက်စပါကပြောဆိုလိုက်ပါတယ်။အမေရိကန်နဲ့အာဖဂန်တာလီဘန်အဖွဲ့အကြားဖေဖော်ဝါရီ29ရက်နေ့ကချုပ်ဆိုခဲ့တဲ့သဘောတူညီချက်အရဒီလိုချုပ်ဆိုပြီးတဲ့ဆက်ရက်အတွင်းမှာအမေရိကန်တပ်ဖွဲ့အင်အားလျှော့ချတာတွေစတင်လှုပ်ဆောင်ဖို့လိုအပ်တာဖြစ်တဲ့အကြောင်းဝန်ကြီးအက်စပါကပင်ကွန်စစ်ဌာနချုပ်မှတနင်္လာနေ့ကပြောဆိုခဲ့ပါတယ်။
This was an important first step toward a political solution to end the war in Afghanistan. As I reiterated,
ဒီအစိုးရအုပ်ချုပ်ရေးအဖွဲ့တွေအပေါ်မှာတိုက်ခိုက်တာတွေကိုပြန်လည်လှုပ်ဆောင်သွားမယ်အကြောင်းတင်းနေလာနေတဲ့ရုံငါပဲပြောဆိုခဲ့ပါတယ်ရှင်။တရုတ်အစိုးရကတည်င်းထောက်တွေကိုနောက်ဆက်ပေးတာဖိနိတ်ဒါရိုက်တာချင်းလုံလှုပ်ဆောင်နေတာကြောင့်အမေရိကန်ပြည်ထောင်စုမှာတရုတ်သတင်းမီဒီယာတွေလာရောက်လောက်ကန်ခွင့်ကိုအမေရိကန်အစိုးရကကန့်သတ်လိုက်ပါတယ်။တရုတ်နိုင်ငံတွင်သတင်းမီဒီယာလိုလောက်
ငါးနှစ်ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမခင်ဖြူတွင်နဲ့နန်းလောင်တို့ပြောပြပေးခဲ့ကြတာပါရှင်အခုစက်တိုက်နားဆင်ကြရမယ့်သတင်းဆောင်ပါတွေဆက်သွယ်မြင်မြန်ချက်တွေထဲမှာတော့မြန်မာပြည်တွင်ကိုရိုနာဗိုင်းရပ်စ်မရှိသေးဘူးဆိုတဲ့အခြေအနေနဲ့ကျန်းမာရေးဆိုင်ရာအသိပေးတိုက်တွန်းချက်တွေကိုနားဆင်ကြရမှာပါ COVID-19ကူးစက်မှုကာကွယ်ရေးအတွက်ပြည်ပကနေမြန်မာနိုင်ငံအတွင်းဝင်လာတဲ့သူတွေအနေနဲ့ကျန်းမာရေးဆိုင်ရာမှတ်တမ်းစာရွက်မှာတိတိကျကျဖြည့်ဆွတ်ပေးဖို့ကျန်းမာရေးဌာနတာဝန်ရှိသူတို့ကပန်ကြားလိုက်ပါတယ်။ဒါအပြင်လိုအပ်လို့တည်ထောင်ခွဲထားပြီးစောင့်ကြည့်ခံရမယ်ဆိုရင်လည်းပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းပါတယ်။ယောဂပိုးကူးစက်တန်တရားနဲ့စောင့်ကြည့်လူနာ၄ဦးရှိခဲ့တာမှာဒီကနေ့
ာနိုင်ငံမှာဒီယောဂဆောင်ချက်ကြီးစုရေးနဲ့ကာကွယ်ရေးလုပ်ငန်းတွေကိုအချိန်နှင့်ဆောင်ရွက်နေတာဖြစ်ပြီးမြန်မာပြည်တွင်းကိုဝင်ရောက်လာသူတွေအနေနဲ့ကျန်းမာရေးအခြေအနေဖော်ပြတဲ့ Health Declaration ကတ်တွေကိုတိတိကျကျဖြည့်ဖို့လိုတယ်လို့ဗဟိုကူးစက်ယောဂတိုက်ခိုက်ရေးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်
လူတို့ပြောချင်တာကလေကြောင်းအေးနဲ့ရေကြောင်းအေးများမှာပြည်တွင်းသဝင်ရောက်လာတဲ့သူတွေအနေနဲ့ပေါ့နော်ကျန်းမာရေးအခြေအနေဖော်ပြချက်ကဆိုရှိပါတယ်။ Health Declaration ကကိုအဲ့လိုပြည်စုံတိကျစွာဖြည့်ဆတ်ဖို့အတွက်ရည်ကြီးပါတယ်။အဲ့လိုဖြည့်ဆတ်မှသာဒီလိုမျိုးကိစ္စတွေကိုကျွန်တော်ထောက်လှမ်းတဲ့အခါမှာဆိုရင်စဉ်းမြန်းလွယ်ကူစွာတောင်းရနိုင်မှာဖြစ်ပါတယ်။ဒီခါလေးကြောက်လို့ရှိရင်ယောဂါဖြစ်ပွားကူးစက်မှုများတဲ့နေရာတွေကနေပြီးတော့ပြည်တွင်းသစားရသူတွေအနေနဲ့လက်ရှိမှာဆိုတော့ယောဂါပြုခြင်းဖြစ်နေတဲ့အတွက်ကြောင့်ယောဂါလက္ခဏာတော့ကျသခြင်းရှိမှာရှိမယ်။ဒါပေမဲ့ယောဂါပြုခြင်းကာလတစ်လျှောက်လုံးမှာယောဂါဖြစ်နေတော့ကျွန်တော်တို့ကျန်းမာရေးအားစားဝင်ဌာနကနေပြီးလိုအပ်ရင်လိုအပ်သလိုကွာလန်တီးနော်အစွားလာကန့်တဲ့ဆက်ချက်တောက်ချက်ကြည့်ရှုခြင်းဆောင်ရွက်နေပါလေ
ပြည်တွင်းကိုဝင်ရောက်လာသူတွေရဲ့ခရီးသွားမှတ်တမ်းတွေကိုရယူရာနဲ့ကျန်းမာရေးအခြေအနေဖော်ပြတဲ့ Health Declaration ကတ်တွေကိုဖြည့်ခိုင်းပြီးမှဝင်ရောက်ခွင့်ပြုဖို့ဦးစားပေးလှုံ့ဆော်နေတာဖြစ်ပြီးကိုရိုနာရောဂါပိုးကူးစက်မှုဖြစ်ပွားနေတဲ့နိုင်ငံတွေစီကရောက်လာသူတွေကိုပါအသွားအလာကန့်သတ်ပြီးရောဂါရှိမရှိစောင့်ကြည့်ရဲ့ Quarantine လုပ်ငန်းတွေကိုဆောင်ရွက်နေတာကြောင့်ပြည်သူတွေပူးပေါင်းပါဝင်ကြဖို့ကိုလည်းဒေါက်တာခင်ခင်ကြီးကပြောပါတယ်
သွားလာကန့်တက်ပြီးတော့ယောဂါဆောင်ချက်ကြည့်ရှုခြင်းနဲ့ယောဂါလက္ခဏာစတဲ့ဖြစ်ပွားတာနဲ့ဆိုအဲ့ဆိုရင်ချက်ချင်းကျမတို့ကုသနိုင်မှာဖြစ်တဲ့အတွက်ကြောင့်ဟုတ်ယောဂါပြင်းထန်မှုလည်းလျှော့ချနိုင်မယ်အသက်ရှင်ဆုံးမှုလည်းလျှော့ချနိုင်မယ်အဲ့ဒီကာယကံရှင်တွေ့တာမကသူ့ရဲ့သီးသားစုတွေသူ့ရဲ့ပတ်ဝန်းကျင်မိတ်ဆွေပေါင်းတင်တွေကိုလည်းကုသပြန်ပေါ်ခြင်းကာကွယ်နိုင်မှာဖြစ်တဲ့အတွက်ကြောင့်ဟုတ်ဒီသွားလာကန့်တက်ယောဂါဆောင်ချက်ကြည့်ရှုခြင်း quarantine ဆောင်ရွက်တာကပြည်သူလူထုကာယကံရှင်တွေပူးပေါင်းပါဝင်ဖို့ရည်ကြီးတဲ့ကြောင့်ပြောချင်ပါတ
ယ်မြန်မာပြည်တွင်းမှာမနေ့ကမတ်လ3ရက်ညနေ6နာရီအထိစောင့်ကြည့်လူနာ4ဦးရှိခဲ့ပြီး ဒီကနေ့ညနေမှာတော့သူတို့၄ဦးစလုံးမှာကိုရိုနာရောဂါပိုးမရှိကြောင်းအမျိုးသားကျန်းမာရေးတက်ခွဲမှုဆိုင်ရာဌာနရဲ့စစ်ဆေးချက်အရပြရပါတယ်။အဲဒီလူနာ၄ဦးဟာဝိပါကီထုကုစေယုံကအသက်26နှစ်အရွယ်တရုတ်နိုင်ငံသားအသက်36နှစ်အရွယ်မြန်မာနိုင်ငံသားတအူးအပါအဝင်စစ်တွေပြည်သူစေယုံကြီးကအသက်29နှစ်အရွယ်မြန်မာနိုင်ငံသားတအူးကိုဖြစ်ပြီးရောဂါပိုးမရှိကြောင်းရလဒ်ထွက်ခဲ့ပေမဲ့သူတို့ကိုစေယု ဒီနေ့ကစင်ကာပူနိုင်ငံကကိုဗစ်-19ရောဂါဖြစ်ပွားသူတဦးနဲ့အနီးကပ်နေထိုင်ခဲ့တာကြောင့် သူ့ကိုအသွားလာကန်တဲ့လိုက်ပြီးကြောက်ရောင်မြို့နယ်စီယုံမှာထားရှိပြီးစောင့်ချက်ကြည့်ရှုနေတာပါ။အဲ့ဒီအမျိုးသားရဲ့တပ်ခွဲနမူနာကိုလည်းအနေရှာကိုပေးဖို့စီစဉ်ဆောင်ရွက်နေတယ်လို့ကျမကြီးဌာနတာဝန်ရှိသူကပြောပါတယ်။တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ကိုဗစ်-19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း860ချောင်းနိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့မတ်လ3 ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ကာကွယ်တပ်စီးဆိုင်ရာသတိပေးချက်တွေနှာစင်ခဲ့ကြရတာပါရှင်တရုတ်နိုင်ငံမှာတော့တရားမဝင်ရောက်နေတဲ့မြန်မာအလုပ်သမားတွေနေရပြန်နိုင်ရေးကူညီပေးမယ်ဆိုပြီးတရုတ်စကားပြောကြွမ်းကျင်တဲ့မြန်မာတချို့ကငွေကြေးလိမ်လည်တာတွေရှိနေတာကြောင့်သတိထားကြဖို့ပေကျင်းမြို့တော်မှာရှိတဲ့မြန်မာတန်ယုံကသတိပေးလိုက်ပါတယ်ကိုဗစ်-19 ပြန့်နှံ့ကူးစက်နေတဲ့တရုတ်နိုင်ငံကနေရရင်ပြန်ကျင်တဲ့တရားမဝင်မြန်မာအလုပ်သမားတွေကိုတရုတ်နိုင်ငံဆိုင်ရာမြန်မာတန်ယုံကဘယ်လိုအကူအညီပေးနေပါသလဲဆက်သွယ်မေးမြန်းထားတဲ့ VOA
သတင်းတောက်မတ်အိမ်တန်တာထွန်းကဆက်ပြောပါမယ်ရှင်ကိုဗစ်-19ကြောင့်ဖြစ်ပေါ်နေတာကြောင့်နေရက်ကိုပြန်လိုကြောင်းဆက်သွယ်အကြောင်းကြားလာတဲ့မြန်မာအလုပ်သမားအရေအတွက်စုစုပေါင်း1000တရာကျော်ရှိနေပြီ
ဒီအထက်ကမှနေရာလိပ်စာနိုင်ငံသားစီစီအမှတ်နဲ့တခြားလိုအပ်တဲ့အချက်အလက်တွေအပြည့်အစုံနဲ့ဆက်သွယ်လာတဲ့မြန်မာနိုင်ငံသားတွေကိုအဖွဲ့တွေခွဲပြီးပြန်လည်ပို့ဆောင်ပေးဖို့စီစဉ်ပေးနေကြောင်းနဲ့အခုဆိုတတိယအတုတ်ထိရှိသွားပြီလို့ဘေကျင်းမြို့မြန်မာတန်ယုံကတာဝန်ရှိသူကဗီဒီယိုကိုပြောပါတယ်ဒီနေ့ဆိုရင်300လောက်ရှိပါတော့ဒါဆိုပြန်ဖွဲ့နေတာပြန်ပို့နေတာရှိပါဆိုတရာကျော်လောက်ရ
ော်ဥစားပေးတာတော့အဲ့လိုပေါ့နော်ဟိုကျမရင်မကောင်းတဲ့ခံနေဒါမျိုးလေးတွေတော့ဥစားပေးတော့ပြန်ပို့နေရှိတယ
်ဆက်တွေ့တောင်းဆိုလာကြသူတွေအားလုံးထဲတာမှာကိုဝင်ဆောင်မိခင်တွေနဲ့ကျမရင်ချွတ်တဲ့နေသူတွေကိုဥစားပေးပို့ဆောင်နေတာဖြစ်ပြီးအားလုံးအတွက်အဆင်ပြေအောင်ဆောင်ရွက်ပေးနေတယ်လို့လည်းပြောပါတယ
်ကျွန်တော်ကတော့သူဘယ်လိုပြန်ပို့ပါဆိုရင်အဲ့လိုပြောတာမဟုတ်ပါဘူးနော်ကျွန်တော်ရားသမျှဟာတရင်ချက်လက်တွေအကုန်လုံးသူတို့နဲ့ညှိနှိုင်းပြီးတော့ပြေးတယ်သူတို့ကနေသူတို့ဟိုနော်ဟိုကျမရင်ဟိုဟိုပါဘောနော်ဟိုခဏပြောတော့အမျိုးသမီးကိုယ်ဝင်တယ်ဒီဟိုဒါဥစားပြေရွှေဟိုပို့ပေးတာလေဒါကလေးကသူတို့ကိုင်းကလောက်တာလေနော်ကိုလေးတို့ကကျန်တဲ့ဟိုဘောနော်ဟိုစောင့်နေရတူရှိပါလိမ့်မယ်စိတ်ချရှိနေနေစောင့်ကြည့်နေတယ
်ဒီအလုံသမားတွေအနေနဲ့နေရက်ကိုတိတ်ပြန်ကျင်နေတာကြောင့်တရုတ်စကားပြောကျွမ်းကျင်တဲ့မြန်မာတချို့ကသူတို့နေရက်ပြန်နိုင်ရေးကူညီမယ်ဆိုပြီးငွေကြေးလိုင်လဲတာမျိုးတွေရှိနေတဲ့အတွက်တန်ရုံးအကူအညီနဲ့သာပြန်ကြဖို့လဲအားလုံးသိအောင်ကြီးညာချက်ထုတ်ပြန်ပေးထားတယ်လို့တန်အရာရှိကပြောပါတယ
်တရုတ်စကားတက်တဲ့လူကမတက်တဲ့လူတွေစီမှာပေါ့နော်ဒီပတ်စံကြီးကောက်တယ်ပတ်စံကြီးကောက်ပြီးတော့အကြမ်းင်းတော့ဟိုပြန်မယ်ပေါ့နော်ကားငှားပြီးစုပြန်ကြမယ်တယောက်ကိုဘလောက်ကြမယ်ပေါ့နော်ဒါပေမဲ့ပြန်ချင်တဲ့လူကြီးပတ်စံပေးကြပါဆိုပြီးလုပ်တယ်လုပ်ပြီးတော့သူကဘာလုပ်လဲဆိုတော့ဟိုတကယ်လည်းပြန်ကိုဝင်နေပြောရင်ဒီဘာတပီနယ်နဲ့တနီတယ်တော့တော့တာဆိုလေခွင့်ပြုချက်တွေနဲ့တော့နေရတာဖြစ်တဲ့အတွက်ဟိုသူတို့ကဟိုလိန်နဲ့တရုတ်ကစားကြတဲ့လိန်နဲ့တော့ဟိုမတော်မနဲ့ကားသမားတွေနဲ့သူတို့ကနည်းနည်းဟိုဟိုတချို့ကားသမားတွေနဲ့သူတို့ဘယ်လိုလုပ်လဲတော့မသိဘူးအဲ့ဒါနဲ့လုပ်ပြီးတော့ဒီကမြန်မာပြည်ပြန်မဖို့ပဲတနည်းအားမှာသူတို့ကျလို့ချထားတာတွေပဲလုပ်ခဲ့တယ်ပေါ့နော်ဒါမျိုးလေးအမှုသုံးမှုတွေ့ရတယ်ဒါကြောင့်မို့သူကရုပ်ကပြောတာကဒီမြန်မာတွေကိုလည်းပြောထားပါဒီပြန်မဲ့လူတွေကိုဒီပြန်မဲ့လူတွေကပြည်အောင်လေအဲ့ဒါတွေကိုလည်းပြောထားပြီးပါဆိုပြီးသူတို့က request လုပ်ပါတယ်အဲ့ဒါကြောင့်မို့လဲကျွန်တော်တို့ဒါမျိုးလေးထုတ်ပြန်လိုက်တာပါခင်ဗျာ
ပထမဆုံးအဖွဲ့ကမြန်မာနိုင်ငံချင်းချွေဟော်နေဆက် gate ကိုမလ4ရက်နေ့မှာရောက်ရှိမှာဖြစ်ပါတယ်။ချင်းချွေဟော်ကိုမရောက်ခင်တရုတ်ပြည်နယ်၅ခုကိုဖျက်ကျော်ရမှာဖြစ်ပြီးအဲ့ဒီ gate တွေမှာလည်းကျန်းမာရေးစစ်ဆေးတာတွေလုပ်ဖို့ရှိတယ်လို့လည်းပြောပါတယ်မြန်မာနိုင်ငံရဲ့နေဆက်ဂိတ်ကိုရောက်တဲ့အခါမှာလဲကျမ်းမာရေးစစ်ဆေးတာအမြင့်စီးရင်စစ်ဆေးတာတွေနဲ့နိုင်ငံသားစီစီရေးစစ်ဆေးတာတွေကိုလှုပ်ဆောင်ပြီးနိုင်ငံခြားရေးဝန်ကြီးဌာနနဲ့ကျမ်းမာရေးဝန်ကြီးဌာနတို့ပူးပေါင်းပြီးလှုပ်ဆောင်သွားဖို့ရှိတယ်လို့လည်းပြောပါတယ်။ဒါ့အပြင်သူတို့ကိုပြန်ပို့ပေးတဲ့ကားတွေမှာတရုတ်ဘက်ကဆီယံဝင်2ဦးနဲ့ရဲတပ်ဖွဲ့ဝင်14ဦးတို့ကိုပါလိုက်ပါဆောင်ရှောက်ပေးမှာဖြစ်တယ်လို့တရားမဝင်အလုံသမားတွေပေးဆောင်ရမယ့်ဒဏ်ကြီးကိစ္စကိုလည်းအတက်နိုင်ဆုံးရှော့ပော့ပေးဆောင်နိုင်ရေးအတွက်တရုတ်နိုင်ငံကတာဝန်ရှိသူတွေနဲ့ညှိနှိုင်းဆောင်ရွက်နေတာကြောင့်အရေးယူခံရဖို့ကြောက်ရွံ့စရာမလိုဘူးလို့လည်းပြောပါတယ် ဒီအမဝင်လာတဲ့အတွက်သူတန်ကြီးသဘောပေါ့နော်ဆောင်းဝါးနာပြီးရှိပါတယ်ဆောင်းဝါးနာရှိတော့လေဟိုမြန်မာတွေတချို့လည်းပတ်သက်မရှိတဲ့လူတွေဆိုရင်သူတို့ရေဘက်ကပြောတာဆိုတော့သူတို့စိတ်ယုံတွေကိုတန်ကြီးဆောင်းခိုင်းနေဆိုလို့သိရပါတယ်အကြမ်းမင်းပေါ့လေဟိုအဲ့လိုဆောင်းနေခါလေဟိုဘယ် channel တလောက်ကတော့အချင်းပြပြီးရှိပါတယ်ဆိုတော့အဲ့ဒါလေးလည်းသိရပါတယ်နော်မအဲ့မအဲ့တန်တာထွန်ပြပြခဲ့တာပါရှင်အခုတခါတော့ရှမ်းပြည်နယ်ဘက်ကစီရေးပြည်ပခါတွေရဲ့နောက်ဆုံးသိထားရသမှကိုပြောပြကြပါမယ် တောင်ပိုင်းရှမ်းပြည်တမရော RCSS အစစ်အစစ်အင်းနဲ့မြမတမရော်တို့ကြားရှမ်းပြည်တောင်ပိုင်းမိုင်းကင်မြို့နယ်ဟန်ကိုင်းကျေးရွာအုပ်စုဘက်မှာမနေ့ကနေ့ဒီကနေ့တိုက်ပွဲတွေဖြစ်နေသေးပါ RCSS ကNCA ဒီတနင်္ဂနွေလုံးအပြည့်ရရေးစာချုပ်ကိုမလိုက်နာဘဲနဲ့နယ်မြေကျော်ဝင်လာကြတိုက်ပွဲဖြစ်တာလို့တမရော်ဘက်ကဆွဆွဲပြီး RCSS ဘက်ကတော့နယ်မြေတိတိကျကျသတ်မှတ်ထားတာမရှိဘူးလို့တုံ့ပြန်ပါတယ်
ပြည်ပွားနေတာပါဒီကနေ့မှာမိုင်းကန်မြို့နယ်ဟန်ငိုင်းကျေးရွာအုပ်စုတွင်ပြစ်ခတ်တိုက်ခိုက်တံတွေကြားနေရပြီဘယ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေတယ်ဆိုတာတတိမပြုတ်နိုင်သေးဘူးလို့မိုင်းကန်မြို့နယ်ဒီနယ်လှုပ်တော်ကိုယ်စားလှယ်ဆိုင်ပန်ကပြောပါတယ်ဆယ်နိုင်ဒီစေလောက်နဲ့ဖြစ်တာစိတ်တော့မကြလိုက်တော့ဆယ်နှစ်လောက်ဒီခါဒီမှာတံပြန်တိတ်ရတယ်
ပုံတန်တနတ်စံတော့ဒီမှာတိုင်းသားသားနေရပေါ့သူတို့စုထားတယ်လို့ပြောတယ်ဒါပေမဲ့အခုဖြစ်တာကပါပါနဲ့ဖြစ်မှန်းတော့မသိဘူးရွာလည်းတစ်ပြီလာတယ်ဆိုတော့သူတို့ကိုယ်တိုင်ကမသိဘူးဖြစ်နေတယ်တက်ချောင်ကတော့ခုလုံးလုံးဆယ်ဆောင်ငါးရောင်ပုံတော်ကြီးတောင်းမှရောက်နေတာတော့နေရာပတ်ဝန်းကျင်လောက်ရှိနေတယ်မနေ့ကဟန်ငိုင်းကျေးရွာအုပ်စုကုန်းကျောင်ဖာစားကျေးရွာဘက်မှာတိုက်ပွဲမဖြစ်ပဲမြန ဟုတ်ဒီဟန်ငိုင်းရဲ့ညက်ဖက်မှာလွိုက်တော့တောင်ကျောဆိုတာရှိတယ်အဲဒီတောင်ကျောကိုကျွန်တော်တို့ကဆွာပေးလိုက်တောင်ပေးလိုက်တော့တက်မတော်ဖက်ကတက်လာတယ်တော့အဲဒီတောင်ကျောရဲ့အတက်ဖက်ချမ်းမှာရှိတယ်သူကငကုညဖာစားလို့ခေါ်တယ်တက်မတော်ဖက်ကရွာထဲကိုလက်နဲ့ပြည့်တယ်ကြောင့်ဆက်စပ်ပါတော့တော့ဒီလက်နဲ့ထိတ်ကိုဆွပြီးတော့ဖြစ်တဲ့ဒုံးကြီးတွေတော့ရွာအိမ်တွေအိမ်ခြေတွေထိတယ် ဒီဘက်ကတော့သုတ်သွားပြီဆိုတော့ပြောတယ်အထူးတော်လည်းလက်ကြီးနေတယ်လို့မလို့ရှင်းနေရမှာဖြစ်ပါတယ်ခေဝိုင်လာ၂၉ရက်နေ့ကမိုင်းကင်မြို့နယ်ဟန်ငိုင်းကျေးရွာအုပ်စုတွင်ရှိလွန်တွိုင်းတောင်ကျော်မှာမြန်မာစစ်တပ်နဲ့တောင်ပိုင်းရှမ်းလက်နက်ကင်
ဒီအိုင်းနေတွေမှာအပြင်းအထန်အဖြစ်ဒီနေမျိုးလုံးရောက်နေတာရှိရင်ကျေပြီလို့ဆိုရင်ကျွန်တော်တရားဝင်ကြားခဲ့တယ်အဲ့လိုအကြောင်းကြားပြီးတော့ဒီမှာဖေးဖော်ဝါရီလ၂၇ရက်နေ့ကမှကျွန်တော်တက်ပြီးစတယ်ဆိုတော့ဒီအကြောင်းရေးဆောင်ရတာဖြစ်တယ်။မယ်နေတဲ့ကျော်လုံးဝင်ရောက်နေတယ်ကျွန်တော်လည်းအားရလောက်ကြိုပြီးအကြောင်းကြားတယ်အဲ့ဒီအကြောင်းကြားတော့ခွင့်ကောင်းသူတို့ကနေစတင်ပြစ်ခတ်တယ် ဒီကတော့သူအဖြစ်ခက်ရဲ့ဆဲလို့မယ်ဖြစ်ခက်ရဲ့ဆဲကိုခိုင်မာလို့မယ်နောက်နိုင်ငံရေးဆွေးနွေးမယ်အဲ့ဒါပဲလေဒီကကျတော့သူအတိုက်ပွဲဖြစ်တယ်ဆိုတာဆွဆွချက်လည်းပါတော့ငယ်ကြီးသူ့နိုင်ငံကိုယ်နိုင်ငံညီညီတက်မှတ်ချက်ဒီမှာဒေရှိမဖြစ်မှာမချရသေးလို့တော့ပြန်လိုက်တော့ကြောင်းပြောတဲ့ချက်မှာကျွန်တော်ကရှိထားတာဟုတ်အစီမထုတ်ခင်ကလေးရှိထားလေကျွန်တော်နိုင်ငံကျွန်တော်ရအောင်
ตัวยี่ตัวยาจอชินี่เดี๋ยวลูกปีนั้นลูกตัวกูเสียสายปังก็เปลี่ยวว่าเลยที่ที่ทำมาเลยสองสี่คนที่เข้ามาพยายามจะจอลูกที่เดียวเมื่อสักพวกนี้ว่าเราที่ชาวงาอยากจะเท่าอยากเราที่เดียวแต่กูเป็นยอดเลยทำงานอยากพ้นตัวที่เข้ามาพูดไม่อยากตอบจำเสียแล้วเลยว่าเนาะตัวยาลี่ยาไอ้ลูกพ้นที่มาเนาะที่ไหนเสียแล้วเว้ย
Lesi jadi mainan kalangule, mereka sabi tamrogan ni lonceng ye ya pepen thawa le. ညမာအစိုးရနဲ့ NCA ပြည်ချက်လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်သမတော် RCSSS နဲ့ကရင်မျိုးသားစည်းရုံး KNU တို့ဟာဒေသတချို့မှာညမာစစ်တပ်နဲ့စီးရေးပြိပခဖြစ်ပွားနေစေဖြစ်ပါတယ်ခင်ဗျာ
နိုင်ငံရေးကြပြခဲ့တာပါရှင်အခုအမေရိကန်ရဲ့သမ္မတလောင်းအဖြစ်ပါတီကိုစားပြုသမ္မတလောင်းအကျိုးရွေးချယ်ပွဲတွေမှာအဓိကအကြဆုံးလို့ဆိုရမယ့်စူပါကျူးစဒေးဒီကနေ့မှာမဲပေးကြတဲ့ပြည်နယ်တွေထဲမှာကျမတို့ VOA ရုံးချုပ်တည်ရှိတဲ့ဝါရှင်တန် DC နဲ့ကာယက်ကဗာဂျီးနီးယားပြည်နယ်နဲ့တခုပါဝင်ဖြစ်ပါတယ်အဲ့ဒီမှာမဲပေးသူတဦးဖြစ်တဲ့မြန်မာနယ်ပွားအမေရိကန်နိုင်ငံသူမတ်နီမာကို
ဟုတ်ကဲ့ဆိုတော့အမအခုရုံးမတောင်းရင်မနေ့ဆောစောသွားပြီးတော့မဲပေးရပေါ့ဆိုတော့မမမဲပေးရပေါ့ဆိုတော့အမအခုရုံးမတောင်းရင်မနေ့ဆောစောသွားပြီးတော့မဲပေးရပေါ့ဆိုတော့မမမဲပေးရပေါ့ဆိုတော့အမအခုရုံးမတောင်းရင်မနေ့ဆောစောသွားပြီးတော့မဲပေးရပေါ့ဆိုတော့မမမဲပေးရပေါ့ဆိုတော့အမအခုရုံးမတောင်းရင်မနေ့ဆောစောသွားပြီးတော့မဲပေးရပေါ့ဆိုတော့မမမဲပေးရပေါ့ဆိုတော့အမအခုရုံးမတောင်းရင်မနေ့ဆောစောသွားပြ
ဒီကနေ့ကျွန်တော်တို့ကတော့ဒီပတ်စံလေးကောက်တယ်ပတ်စံလေးကောက်ပြီးတော့အကြမ်းဖက်ရတာနဲ့ကျမကြီးအချိန်လေးဖော်ပြပါအောင်လူတွေလာပြီးမဲထဲကြတာဘယ်လိုရှိလဲအချိန်လေး
ထဲကဝင်နေမှာဟိပါလို့လဲဆိုတော့လေဟိုသူ့မဲထဲရအချိန်ရလဲမနေ့ထောက်လာရနေညခုနလာရဆိုတော့အချိန်ရရှိရလေဟိုလာထဲလူတွေအစင်တရားလို့ဆိုတော့သူကအားရဲ့အချိန်လာတော့ဘာတော်တဲ့အချိန်တွေ့ရတော့လေအလုံးမသွားခင်လာကြတဲ့လူကိုအဲ့လိုပေါ့ခလေးငငယ်လေးနေလဲအဲ့လိုတုံးလေးနေလာပေးရဲ့အမြည်တွေကိုအဖိုးကြီးဖွားကြီးအဲ့အမြည်တွေတွေ့ခဲ့အရန်တော့မများသေးဘူးညီမရဲ့ဟိုဟိုပါပေါ့နော်ဟိုတစ်ဖြုတ ဒီလိုမျိုးဟိုလက်ကန်းစားဆောင်တွေဝေးတာတို့ဘာလို့သူတို့ဘယ်လိုမျိုးဟိုလက်ကန်းစားဆောင်ဝေးတာတို့ရှိရဲ့ဟိုလိုမျိုးဟိုမဲဆွယ်ပြီးပြောနေရပြီးတော့
Okay,
so Maho Nene, the Mayo, Sayo Toria, Sabio Loare, who the Mepia, who Logan's in the Nebbio Yamla.
ဒီနေ့ဆိုလို့ရှိရင်ပေါ့နော်တို့ကအဲ့လိုစာရွက်ကလေးပေးထားရဲ့ဘုတ်ဖို့ only one ဆိုပြီးတော့မဲထည့်ရမယ်လူရှိတပ်ပုံလေးနေပေါ့နော်အဲ့လိုမျိုးလေးပေးထားရဲ့ဟာဟိုကဟိုကရွေးရုံပဲပေါ့နော်ရောက်တော့ကလည်းအဲ့ကိုယ့်ရဲ့ဖိုတိုအိုင်ဒီပြပြပြနေတို့ကအဲ့ကပ်ပြားလေးထုတ်ပေးရင်ထုတ်ပြီးတော့နောက်သဘောတစ်ခုမှာတွားပြီးတော့အဲ့ဆောင်တွားယူရအောင်အဲ့ကိုယ့်ကပ်ပြားလေးပေးလိုက် နေမှာရဲ့တော်တော်လေးလဲလွယ်ရဲ့အဆင်လေးကြည့်ရဲ့တို့ကလေဟိုစောင့်လာတာဘာညာလည်းမရှိဘူ
းဟုတ်ကဲ့ဆိုတော့အဲ့ဒီဟိုမဲပေးရတဲ့လုပ်ငန်းစရာတော့ရှင်းရှင်းလင်းလင်းနဲ့ဟိုညွှန်ကြားပေးထားရပေါ့တဘော
ကရှင်းရှင်းလင်းလင်းညွှန်ကြားပေးထားတော့လေဘာကက်ကဲမှမရှိဘူးကိုလိုပဲလာရလို့ပြန်အများစားထိတ်ထိတ်ပြီးတော့လေးကောင်းမဲ့လောက်ပဲအချိန်ကြာတယ်ပြီးတော့ပြန်လာရုံပဲတော်တော်လေးအဆင်ပြေရဲ့
ဟုတ်ကဲ့ဆိုတော့မမတို့နေတဲ့နေရာပတ်ဝန်းကျင်ပေါ့နော်ဒါမှမဟုတ်မမတို့ဒီစကားပြောပြတဲ့အတိုင်းဝိုင်းမှာဟိုဘဲကိုစလေလောင်းကိုလူကြိုက်များနေရလို့ထင်လားမ
ဘဲကိုစလေလောင်းလူကြိုက်လဲဆိုတော့အဲ့ဒါမိုက်ကယ်ဆိုတော့အဲ့ဒီကိုကြီးကိုဆက်မယ်ဆိုပြီးတော့မကြားခဲ့တာပေါ့နော်အဲနားကြားလဲရလဲဖြစ်ဖြစ်နေမတော့ဟိုပါပေါ့အဲကြည့်လိုက်တော့အသက်ကြီးရကြီးကလည်းများတယ်လေအဲ့ဒီမထက်ရဲ့အမျိုးသမီးကတော့အဲ့ဒါ40ကျော်ပတ်ဝန်းကျင်လောက်40ကျော်လောက်ဆိုတော့ကျန်တဲ့အားရဟိုအမျိုးသမီးနှစ်ယောက်ပါတော့နောက်တစ်ယောက်ကလည်းအသက်ကြီးရယ်စိတ်ထဲမှာလူရပိုင်းဆိုတော့ပိုလဲလုံနိုင်မယ်ထင်လို့လေစိတ်ထဲအဲ့သူ့ပဲမှမဲထည့်ခဲ့ရ
ဗာဂျီးနီးယားပြည်နယ်မှာနေထိုင်သူမက်ဆန်ဒါရှင်မက်နီမာကိုမယိသနာကျော်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်မကြခင်မှာတော့အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေလိုင်းဆွေးနွေးကအစီအစဉ်တွေကိုနှာစင်ကြရဖို့ရှိပါတယ် VOA ရဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒိုစက်ကွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနိုင်နေပါတယ်။ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2020ပြည့်နှစ်မလ3ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုည9နာရီခွဲကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တစ်ခုထဲမှာတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုမစခင်အရင်ဆုံးကိုသိန်းထိုက်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ကြရအောင်ပါရှင်။
အမေရိကန်ပြည်ထောင်စုအတွင်းမှာအင်္ဂါနေ့ထိကိုရိုနာဗိုင်းရပ်စ်ကူးစက်သူတရာကျော်ရှိသွားပြီးဝါရှင်တန်ပြည်နယ်ကသေဆုံးသူ6ဦးရှိပါတယ်။ဒီရောဂါတက်ပြည့်ရေးဘာပဲလုပ်ရလို့ရအဆင်သင့်ပြင်ထားတယ်လို့ဆမ်တာဖရန်အစိုးရကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုဟာအမြင့်ဆုံးအဆင့်ကိုရောက်နေပြီဆိုပြီးပြီးခဲ့တဲ့သတင်းပတ်အတွင်းကပဲ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြေညာထားတာပါ။တင်းလာနေတဲ့အန္တရာယ်ကတိုက်ကလွဲလို့ကမ္ဘာတိုက်ကြီးတွေအားလုံးရောဂါပြန့်ပွားနေတာကြောင့်နိုင်ငံအားလုံးယောဂတိုက်ဖြတ်ရေးကိုအရှိန်ပြင်းပြီးကြိုးပမ်းဆောင်ရွက်နေကြပါတယ်။အနည်းဆုံးနိုင်ငံ60မှာယောဂကူးစက်မှုတွေရှိနေပြီးတနင်္လာနေ့ကစီးရင်အရသေဆုံးသူလူ3000ကျော်သွားပြီဖြစ်ပါတယ်။သေဆုံးသူအများစုကတရုတ်နိုင်ငံကပါ။အမေရိကန်ကျန်းမာရေးနဲ့လူမှုဝန်ထမ်းဌာနဝန်ကြီး LSA ကတော့ကိုရိုနာဗိုင်းရပ်စ်ကဘယ်အခြေအနေထိရောက်မယ်ဆိုတာမသေချာဘူးလို့ပြောပါတယ်။ဒါပေမဲ့ကာကွယ်ရေးအတွက်အစိုးရဘက်ကပြင်ဆင်ထားတဲ့အကြောင်း ABC ရုပ်သံကိုပြောပါတယ်
We don't know where this will go that we will see more cases that we will
ဒီကဘယ်ကိုရောက်မယ်ဆိုတာကျွန်တော်တို့မသိသေးပါဘူးကူးစက်မှုတွေပိုပြီးတွေ့လာရနိုင်ပါတယ်ကမ္ဘာမှာကျွန်တော်တို့တွေ့နေရတယ်လို့အမေရိကန်လူမှုအတိုင်းဝိုင်းကြားမှာယောဂါဆက်ပြီးကူးစက်တာတွေတွေ့လာရပါတယ်မယ်ကာကွယ်ဆေးထုတ်လုပ်နိုင်အောင်ကျွန်တော်တို့အားသွင်ခွန်ဆိုင်လုပ်နေပါတယ်အမေရိကန်ပြည်သူတွေကိုကာကွယ်နိုင်ဖို့ရှိသမျှနီလန်းပေါင်းစုံနဲ့ကျွန်တော်တို့လှုပ်ဆောင်သွားမှာပါ
သမ္မတဒေါ်နယ်ထရန့်ကလည်းယောဂကာကွယ်ရေးအစိုးရရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးစနေနေ့ကအခုလိုပြောထားပါတယ
် As an important part of our efforts on Monday I'll be meeting with the largest pharmaceutical companies in the world
ကျွန်တော်တို့ဂျိုးဘန်းမှုရဲ့အရေးကြီးဆုံးအစိပ်ပိုင်းဖြစ်တဲ့ကမ္ဘာပေါ်ကအကြီးဆုံးဆေးဝါးထုတ်လုပ်တဲ့ကုမ္ပဏီကြီးတွေကိုတနင်္လာနေ့မှာကျွန်တော်တွေ့ပါမယ်တကယ်တော့သူတို့အင်ဂျီရောကိုလာကြမှာပါကာကွယ်ဆေးကိုအမြန်ဆုံးထုတ်လုပ်နိုင်ဖို့ကျွန်တော်တို့ပြောမှာပါသူတို့လည်းဒါကိုစလုပ်နေပါပြီ။ဗိုင်းရပ်စ်ကိုတိုက်နိုင်ဖို့ကာကွယ်နိုင်မဲ့ဆေးကိုအမြန်ဆုံးအရှိန်အဟုန်နဲ့ထုတ်လုပ်မှာပါ။အ
မေရိကန်စိုးရရဲ့ယောဂကာကွယ်ရေးအစီအစဉ်တွေကိုဦးဆောင်ဖို့ဒုသမ္မတမိုက်ဘန့်စ်ကတာဝန်ယူထားပါလေ။ဒုသမ္မတမိုက်ဘန့်စ်ကတော့အမေရိကန်ပြည်သူတွေစိုးရိမ်လွန်ပြီးထိတ်လန့်တာမျိုးတွေမဖြစ်ဖို့ပြောဆိုသွားပါလေ
။ The average American does not need to go out and buy a mask. We have more than 40 million masks available today.
အမှန်ပြန်ပြအမေရိကန်ပြည်သူများစုကပြင်ထပ်ပြီးနှကောင်းစည်းတွေဝယ်ဖို့မလိုပါဘူး။ကျွန်တော်ကကာကွယ်ရေးအတွက်နှကောင်းစည်းတန်း40ရှိပါတယ်။တလောက်ကို35တန်းပို့ပြီးထုတ်လုပ်ဖို့ 3M ကုမ္ပဏီနဲ့ကျွန်တော်တို့သဘောတူထားပါတယ်။တခြားထုတ်လုပ်တဲ့ကုမ္ပဏီတွေနဲ့လည်းပူးပေါင်းဆောင်ရွက်သွားမှာပါ
။ရောဂါကူးစက်မှုစစ်ဆေးနိုင်တဲ့အခြေအနေတွေပိုပြီးရှိလာခဲ့မယ်ဆိုရင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပိုပြီးတွေ့လာရပြီးကူးစက်တဲ့အရေအတွက်လည်းသမုတ်ချင်းတိုးလာတာကိုတွေ့ရနိုင်တယ်လို့ကြွန့်ကျင်သူတွေကသတိပေးပြောဆိုပါတယ်။ယောဂမပြတ်ဘောအောင်ဓာစီတဲ့အနေနဲ့ခီးသွားလာခွင့်ကန့်သက်ချက်တွေကိုလည်းသမ္မတထွန်းဆိုရကတိုးပြင်းထုတ်ပြန်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ6ယောက်အထိရှိလာခဲ့ပေမဲ့သမ္မတဒေါ်နယ်ထွန်းဆိုရကတော့အရေးပေါ်အခြေအနေချက်ချင်းကြေညာဖို့မလိုသေးဘူးလို့ပြောဆိုထားပါတယ်။ကြိုတင်ပြင်ဆင်မှုတွေကောင်းကောင်းလုပ်ထားတဲ့အကြောင်းနဲ့လိုအပ်လာရင်တော့နောက်ပိုင်းမှာကြေညာမှာပါလို့ထုတ်ပြန်ပြောဆိုထားကြပါမယ်။
ကိုတင်ထားဦးစီစီတင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနားဆင်ကြကြတာပါရှင်။အခုတော့အင်္ဂါနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်စတင်ချိန်ရောက်ပါပြီ။စီစဉ်သူကိုသားညုံဦးနဲ့အတူထုတ်လို့ရမှုမဆုမွန်တို့ရဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းတိုက်ရိုက်လေးလိုင်းအစီအစဉ်ကနေပြီးကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာနိုင်ငံရဲ့မူဝါဒမှာလူနည်းစုတွေပေါ်မှာသွေးခွဲဆက်ဆံမှုရှိလားဆိုတာပါပြောရမယ်ဆိုရင်တော့ပြီးခဲ့တဲ့ရက်ပိုင်းကပဲကုလသမဂ္ဂလူခွင့်ကောင်စီမှာဒီလူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကမြန်မာနိုင်ငံနဲ့ပတ်သက်လို့စာရန်တစ်ခုတင်ပါတယ်အထူးကတော့ဒီရိုဟင်ဂျာနဲ့လူနည်းစုကိစ္စတွေနဲ့ပတ်သက်လို့ပါအဲ့တော့မြန်မာနိုင်ငံမှာဒီလူနည်းစုတွေအပေါ်ခွဲခြားဆက်ဆံတာတွေဖယ်ထုတ်တာတွေဟာဆိုလို့ရှိရင်ဒီမူဝါဒတွေဥပဒေတွေမှာ
ရာစုနှစ်နီးနှစ်ဝက်နီးပါရှိခဲ့တယ်ဒီအခြေအနေတွေကြောင့်အကြံဖတ်မှုတွေနောက်တခြားပြဿနာရက်တွေအများကြီးပဲတိုင်းသားဒေသတွေလူနေစုဒေသတွေရိုဟင်ဂျာအပါဝင်ပေါ့အဲ့ဒီဒေသတွေမှာဖြစ်ခဲ့တဲ့ဆိုပြီးတော့ထောက်ပြပါတယ်ခင်ဗျအဲ့တော့ကျွန်တော်တို့ကဘာပြောရောဒီနေ့ကာလမှာအာဒီမိုကရေစီအတွင်ကူးပြောင်းပါလဲဆိုတဲ့ရက်သားစုကလည်းတက်နေပြီဆိုတော့ဒီရက်သားစုကလည်းထက်မှာဒီလိုဥပဒေတွေပြောင်းလဲလာပြီလားမူဝါဒတွေပြောင်းလဲလာပြီလားကျွန်တော်သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်ခင်ဗျအဲ့တော့ကျွန်တော်အရင်ပါဝင်ဆွေးနွေးပေးမဲ့လူကပုံကုတ်နှစ်ဦးရှိပါတယ်ပထမတူကတော့ယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းကအေရာကျုပ်ပါဦးသက်စင်ပါသင်္သာဆရာဦးသက်စင်ရှိပါတယ်နောက်တူကတော့ဒီလက်ရှိမြန်မာနိုင်ငံထဲမှာလူခွင့်ရေးတက်ကြွလှုပ်ရှားသူဦးဆောင်သူတူလည်းဖြစ်ပါတယ်မတ်ချယ်ရီဇာဟောင်းမှာအဲသူလည်းလေးလိုင်းပေါ်မှာရှိပါတယ်ခင်ဗျကျွန်တော်အရင်ဆုံးမတ်ချယ်ရီဇာဟောင်းကိုဖိတ်ခေါ်ကြပါလားခင်ဗျမတ်ချယ်ရီကြားပါလားခင်ဗျဟယ်လိုမတ်ချယ်ရီကြားပါလားခင်ဗျဟု
တ်ကဲ့ကြားရတယ်ခင်ဗျဟုတ်က
ဲ့ဟုတ်ကဲ့ကဲ့မတ်ချယ်ရီခုနကကျွန်တော်ပြောသွားလို့ပေါ့ဒီမြန်မာနိုင်ငံထဲမှာအခုလက်ရှိအစိုးရလက်ထက်မှာတင်ဒီခုနကရင်ဂျာပါဝင်လူနည်းစုတိုင်းသားတွေပေါ်မှာတွေးခွဲဆက်ဆံတဲ့တွေးခွဲမှုတွေရှိရယ်ဖယ်ထုတ်ထားရဆိုရယ်မူဝါဒမျိုးတွေအခုလက်ရှိအစိုးရလက်ထက်မှာရောရှိသေးတုံးမဲလားမတ်ချယ်ရီဘယ်လိုများသုံးသပ်ပါလဲ
ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့လူနည်းစုအခြေအနေကိုအရင်ဆုံးသုံးသပ်ချင်ပါတယ်။ဒါကကြတော့ကျွန်တော်တို့လူနည်းစုလို့ပြောလို့ရှိရင်ဒါဟိုဘာသာရေးရလူနည်းစုရယ်ဒီဟိုတိုင်းသားလူမျိုးရေးရရလူနည်းစုရယ် sexuality minority လို့ခေါ်တဲ့ဟိုလင်းဆိုင်ကွဲပြားမှုပေါ်မှာဟိုအခြေပြုတဲ့လူနည်းစုရယ်ပေါ့နော်။ဆိုတော့ဒီသုံးခုစလုံးကိုကြည့်မယ်ဆိုလို့ရှိရင်သုံးခုစလုံးကိုကြည့်မယ်ဆိုလို့ရှိရင်တရားဥပဒေအရဟိုလုံလုံချုံချုံသူရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးထားတဲ့ဒီမရှိနေသေးပါဘူးဒါကပထမအချက်ပေါ့နော်ဒီဒုတိယအချက်ကကြတော့ဒီ2015မှာဒီတိုင်းသားလူမျိုးလူမျိုးအနေစုရဲ့အခွင့်အရေးကိုကာကွယ်ပေးဖို့အတွက်ဥပဒေတွေပြဋ္ဌာန်းခဲ့တယ်လွတ်တော်ထဲမှာဒီလည်းဆွေးနွေးခဲ့ကြတယ်ဒီဥပဒေလည်းပြဟိုအတည်ပြုခဲ့တယ်ဒါပေမဲ့ဟိုဒီဥပဒေကပြန်ပြန်နေရာမှာတွားပြီးတော့မှကျတနာရှိနေလေဆိုလို့ရှိရင်တကယ့်ကိုဟိုအစိုးရဌာနသေးသေးတွေထဲမှာဒီလိုမျိုးဥပဒေတွေကိုဟိုစနစ်တကျချထားပြီးတာမျိုးတွေမူဝါဒအရဟိုဘယ်လိုလုပ်ဆောင်မလဲဆိုတဲ့ဟာကိုချထားတဲ့ဟာမျိုးတွေမရှိနေတဲ့ခါကျတော့ဒီလူနည်းစုတွေကအစိုးရဌာနတွေနဲ့ဆက်ဆက်မှုရှိနေတဲ့အချိန်ဥပမာဆိုလို့ရှိရင်ကျန်းမာရေးပြီးလာဝကပေါ့အထူးသဖြင့်လာဝကဒီဟိုနိုင်ငံသားအခွင့်အရေးတွေဒီလိုမျိုးနေရာတွေမှာသူတို့ကဒီတန်းတူညီမျှမှုကိုမရရှိနိုင်ဘူးအခုလက်ရှိအချိန်တွေမှာဒီဟာဒီဘယူရိုကရေစီမှာတွားပြီးတော့မှဟိုအခွင့်အရေးတွေခွဲခြားဆက်ဆံမှုတွေကတွားပြီးတော့ကြုံနေရတယ်တွေ့နေရပါတယ်ဆိုတော့ဒီဟာကလက်ရှိဟိုအစိုးရရဲ့ဟိုလူကြီးကြုံနေရတဲ့အခက်အခဲပေါ့အစိုးရနဲ့ပတ်သက်လာလို့ရှိရင
်ဟုတ်ကဲ့
နောက်တစ်ခုကဟုတ်ကဲ့
ဟုတ်ကဲ့ပြောပါနောက်တစ်ခုက
နောက်တစ်ခုကတော့ဒီဟိုလူနေစုဒီမြန်မာနိုင်ငံမှာရှိနေတဲ့လူနေစုဒီဟိုတိုင်းသားလူနေစုတွေပြောနေတဲ့ဒီနိုင်ငံရေးအခွင့်အရေးပေါ့နိုင်ငံရေးတန်းတူညီမျှမှု political equality ဆိုတဲ့ဟာလည်းပဲအင်မတန်မှအရေးကြီးတယ်ဒီကျမတို့မြန်မာနိုင်ငံရဲ့နိုင်ငံရေးစနစ်ကြီးတစ်ခုလုံးကိုကြည့်မယ်ဆိုလို့ရှိရင်ဒီ political might political power ရှိနေတဲ့နေရာတွေကဟိုလူအများစုပြည်စုနေတဲ့အရာဖြစ်တယ်ကျမတို့စနစ်ဖြစ်တယ်ကျမတို့ရဲ့ရွေးကောက်ပွဲစနစ်ကလည်းနိုင်တူအကူအညီချင်းဆိုတဲ့ဆန္ဒဖြစ်တယ်ဆိုတော့လူအများစုကပဲအမဲနိုင်ပြီးတော့မှလူအများစုကပဲဟိုအကုန်လုံးယူသွားတဲ့ဆန္ဒကြီးဖြစ်နေတယ်ဆိုတော့ဒီလူမျိုးဆန္ဒထဲမှာလူနည်းစုတွေရဲ့တကယ့်ကိုနိုင်ငံရေးအခွင့်အရေးနိုင်ငံသားအခွင့်အရေးတွေကိုအပြည့်အဝဟိုကာကွယ်ပြုဖို့ရန်အတွက်အင်မတန်မှခက်တယ်ဒီဟာရဲ့စိုးကျကဘာလဲဆိုလို့ရှိရင်ဒီဟို economic power ပေါ့စစ်ပွားရေးမှာဆိုလို့ရှိရင်လည်းအခုမြန်မာနိုင်ငံမှာရှိနေတဲ့တန်းကျပ်တတိတွေကစားလို့ဒီဟိုအကုန်လုံးဟို political economic power တွေကဒီလူအများစုတွေရဲ့လက်ထဲမှာဟိုအလိုလိုနည်းနဲ့ဟိုရှိနေတာကိုလည်းကျွန်တော်တို့တွေ့နေရတယ်ဆိုတော့ဒီဟာတွေကိုပြောင်းလဲဖို့ရန်ဆိုလို့ရှိရင်တတော်လေးကိုဟိုမူဝါဒတွေဒီဟာကိုတကယ်ကို target လုပ်တဲ့မူဝါဒတွေဟိုချမှတ်နိုင်မှအဆင်ပြေမှာဖြစ်တယ်
။ဟုတ်ကဲ့ခင်ဗျာမတ်ချယ်ရီဇာဟောင်းလီလိုက်ပေါ်မှာခဏနေပြီးပေါ့ခင်ဗျာနောက်ထပ်ပြန်ဆွေးနွေးမဲ့သူကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ကုသက်စင်ပါကုသက်စင်ဒင်းသာဆရာကုသက်စင်အခုကျွန်တော်ဆက်မေးချင်တာပါဒီလူနည်းစုအခွင့်အရေးကာကွယ်ရေးနဲ့ပတ်သက်လို့လက်ရှိအစိုးရလက်ထက်မှာအခြေအနေပေါ့ပိုတိုးတက်လာလားပို့ပြီးတော့ဆူလာလားတွေးခွဲဆက်ဆံမှုတွေပိုရှိလာလားကိုသက်စင်အမြင်သိကြပါလေခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကလေအဓိကအပြင်ပေါ်တော့ကျွန်တော်နိုင်ငံမှာကဖြစ်နေတဲ့တက်တနာကနော်လူနေစုတွေပေါ်မှာခွဲခြားဆက်ဆံတဲ့ကိစ္စကဥပဒေအရလည်းရှိနေတယ်မူဝါဒအရလည်းရှိနေတယ်လည်း institution အရလည်းရှိနေတယ်ပေါ့ဗျာအဲ့ဒီဥပဒေရောမူဝါဒအရ institution အရရော ခွဲခြားဆက်ဆံခဲ့တာနှစ်ပေါင်းများစွာရှိပါပြီ။ကျွန်တော်ကိုကြည့်တော့ nation building ကိုဒီောက်ခဲ့တဲ့ဒါကိုကြောင့်ဆန်းအထုံးခံခံရပြီးလောက်ပိုင်းလာစပြီးတော့ဒီနေ့အချိန်ထိတချို့အစိုးရအချိန်ထိဒီပြည်တွေရောမူဝါဒရောအစ်တချင်းရောခွဲခြားဆက်ဆံမှုကတကယ်ရှိရှိပါတယ်။ဒါကြောင့်မို့ကျွန်တော်ကဒီကိစ္စတွေကိုအခုဒီရမှာဖြည့်ရှင်းနိုင်လို့ဆိုရှင်တော့ကျွန်တော်တို့ကငြင်းငြိမ်းလည်းမရနိုင်ပါဘူးခုလိုတွေ့ရတယ်မရနိုင်ပါဘူးဒါကြောင့်ကျွန်တော်တို့ဒီချောက်ကိုပြားပြီးဖြည့်ရှင်းမှုလိုတယ်ကျွန်တော်ယူဆပါတယ်ကျွန်တော်ခက်ပြီးပြောရလို့ရှင်တော့ကျွန်တော်ဥပဒေရပြောရလို့ရှင်ကျွန်တော်တို့ကဖြည့်ကန်ဖောက်ရှင်ဖြည့်ကန်ဥပဒေအရဟိုကတော့ကျွန်တော်တို့ပြည်ရင်နဲ့ပြည်မမှာဆိုလို့ရှင်ဒါခွဲခြားဆက်ဆံမှုကကျွန်တော်ဇေယျတင်တဲ့ညကိုတိုင်းချင်းကြည့်ကြည့်ရှင်ဒါပို့ပြီးထင်ထင်ကြားသိနိုင်ပါတယ်နောက်တစ်ခုကတော့အာဘာနာယီခုလို့ဆိုဘာနာယီခုညဆိုလို့ရှင်ဒီမှမှရှိနေတဲ့ပြည်အောင်စုကနေပြီးတော့တက်မှတ်ထားတဲ့တိုင်းခွဲ့ဥကပြည်နေဒီမှာဆိုလို့ရှင်ဓာတ်ကြီးတွေကလည်းတော့15ရင်းတော့တက်မပေါ်ပါဘူး။ရှောက်လုံးမှာဥပဒေနဲ့တော့3ရင်းလို့ရှိတယ်။ဒါပေမဲ့ဒီဆိုးတဲ့ချက်မှာဆိုရင်3ရင်းလို့တက်မပေါ်ပါဘူး။ဒါကမှကခွဲ့ချက
်ဟယ်လိုအကူတက်ခြင်းအကူတက်ခြင်းဖုန်းလိုင်းကျသွားပါတယ်ခင်ဗျာ။ကျွန်တော်ကတော့ပင်တိုင်းဆွေးနွေးမဲ့သူတွေပြန်ခေါ်ပါမယ်။ကျွန်တော်တော့ရှင်တွေကိုအပြန်လှည့်ပေးကြပါတယ်။အရင်ဆုံးကိုဦးချစ်မြင့်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာလက်တလုံးမတ်ချယ်ရီဇဟောင်းဒီလိုင်းပေါ်မှာရှိပါတယ်ကုသစင်ကိုကျွန်တော်မကြခင်ပြန်ခေါ်ပါမယ
်ဟုတ်ကဲ့လူနေစုပဲဖြစ်ဖြစ်ဆရာလူများစုပဲဖြစ်ဖြစ်အခြေခံလူခွင့်ရေးတွေကဆုံးရှုံးနေတာနှစ်ပေါင်းတော်တော်ကြာပါပြီဒါမဲ့ကျွန်တော်တို့ဒီခုလက်ရှိဆိုရမပြည့်ပြည့်ရင်မူလားမပြောင်းလဲခြင်းမူလားဆိုတော့ကြောက်လဲခြင်းတာပေါ့ဆရာဒါပေမဲ့ကျွန်တော်တို့ဒီမိုကရေစီကဒီမိုကရေစီရမှလာတယ်ကျွန်တော်လူခွင့်ရေးအပြစ်ပြဝါရလက်ကြကြမှာဟုတ်ဒါကြောင့်မို့လဲကျွန်တော်တို့2008ပြည်ပုံအခြေခံပင်မအရေးကြီးတဲ့အချက်ကိုကျွန်တော်တို့ energy အစိုးရပြည်ပြင်ဖို့စတင်နေကြတာပေါ့အခုကျွန်တော်တို့ဒီမျိုးတော့တက်ပြတ်မှုလို့အစိုးရခံရတယ်ဒါကလည်းကျွန်တော်တို့ဒီမိုကရေစီအစိုးရဝန်ကြီးဌာနရဲ့လက်အောက်ကဖြစ်တာမဟုတ်ဘူးလေကျွန်တော်တို့စစ်အာဏာကျွန်တော်တို့ဒီလက်နက်ကိုင်ဖွဲ့စည်းပြီးကျွန်တော်တို့ဒီလိုဖြစ်ခဲ့ရတဲ့ကျူးကျော်ခဲ့တဲ့ကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုကျွန်တော်တို့မေးစုကိုယ်တိုင်ချီးရှင်းနေရတာဖြစ်ပါလေဆရာ
ဟုတ်ကဲ့
ဟုတ်ကဲ့ပါ
ဟုတ်ကဲ့ဟုတ်ကဲ့ဦးချင်းမြင့်ကျေးဇူးပါခင်ဗျာကျွန်တော်အဲ့ဒါကိုတက်စီကလည်းပြောင်းလာပြီဆိုတော့ကိုချင်းမြင့်တော်တော်ရဲ့ကိစ္စနဲ့စိတ်ဝင်စားဖို့ကောင်းပါလေကျွန်တော်ကိုတက်စီကိုပဲမြင့်ကြပါလေဦးချင်းမြင့်တော်တော်ရဲ့ထဲမှာတော့လက်ရှိမှာဒီမိုစီအပြည့်အဝမရှိသေးဘူးဒီမိုစီအပြည့်အဝရအောင်လုပ်နိုင်တော့မှတိုင်းသားတွေအခွင့်အရေးတွေဖြစ်လာနိုင်တယ်လူနေစုခွင့်ရေးတွေဖြစ်လာနိုင်တယ်ဆိုတဲ့သဘောမျိုးပြောပါလေခင်ဗျာဒါနဲ့ပတ်သက်လို့ကိုတက်စီရဲ့တုံ့ပြန်ချက်သိချင်ပါလေ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကဒီမိုကရေစီအပြည့်အဝရမယ်ဆိုတာကဘယ်လိုစံတင်စံနှုန်းနဲ့တိုင်းတာလဲဆိုတာကျွန်တော်အရင်မေးရမှာဖြစ်ပါလေဘာကြောင့်လဲဆိုတော့အခါကျတော့ကျွန်တော်တို့ကတိုင်းသားတွေရဲ့တိုင်းသားတွေဆိုတာလည်းဂိုင်းလို့ဖြစ်တာပေါ့ဒီလူမျိုးစုရဲ့အခွင့်အရေးကိုဖြစ်တယ်ထားပြီးဘယ်လိုဒီရောက်တော့ပါလဲအဲ့ဒါအရေးကြီးပါတယ်ဆိုတော့ဒီမျိုးစုကဒီမှာမှရှိနေတဲ့လူမျိုးစုကအတွက်အများစုကဒီမျိုးစုကြမှာတဲ့နဲ့လူမျိုးစုတွေအတွက်ဒီမျိုးစုရမယ်ဆိုတဲ့ကိစ္စကတိတ်ဒါကတပ်ဖဲမဖြစ်ပါဘူးတရားစက်တမှုမရှိပါဘူးအမှန်ဆိုလို့ရှိရင်လူမျိုးစုနဲ့လူမျိုးစုကပူးပေါင်းပြီးတော့ဆက်အနာရှင်စီရနေပြီးတော့ဆက်အနာရှင်ကိုချုပ်ချပြီးဆက်အနာရှင်စနစ်ကိုပေးဖြတ်ပြီးတော့ကျွန်တော်တို့ကဒီမိုစီကိုထူအောင်မှာဖြစ်ပါတယ်ဒီလိုပဲနဲ့လူများစုကနေပြီးတော့ဒီမိုစီရအောင်အရင်လုပ်ပြီးတော့လူများစုတွေကိုဒီမိုစီရအောင်လုပ်ပေးရဆိုတာဒါကအကူအညီတွေစုဆိုင်ကိုဖြစ်နေပါဒါကလုံးဝတကယ်မရှိတော့တောက်ချောင်းဖောက်ခံနိုင်ပါဘူ
းဟုတ်ကဲ့ခင်ဗျာကုသစင်ကျေးဇူးပါတော့ရှင်တူကျွန်တော်ဖိတ်ခေါ်ချင်ပါတယ်ကုစိုင်းအောင်ကျော်စန်းစနေမြင်းများလို့ရပါတယ်ခင်ဗျာကုစိုင်းအောင်ကျော်စန်းကြားပါလားကိုဆိုင်တော်ကျော်စန်းဖုန်းကတခုဖြစ်နေတယ်ကျွန်တော်ကိုတီးလက်မှုဖိတ်ခေါ်ကြပါလေကိုတီးလက်မှုစနေမင်းမြန်လို့ရပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျကျွန်တော်နေရတော့ဒီကင်မရာအခုပြောနေတဲ့အခြေအနေတွေကတော့ကျွန်တော်တို့မဟာမင်းကြီးရုံးရဲ့ပြောစီချက်တွေကတော့ကျွန်တော်တို့အံတားမှကျေစုပါတယ်ခင်ဗျဘာဖြစ်လဲကျွန်တော်တိုင်းသားပြည်သူတွေကတော့ပြောင်မြောက်များစွာတော့မတရားတပ်ဖြတ်ခံရတယ်เนาะတရားပြစ်ခံရတယ်ဆိုတော့ကျွန်တော်တို့ပြောကြတော့မလို့တော့ပါဘူးခင်ဗျအဲအကြောင်းမို့မာမင်းကြီးရဲ့အခုပြောသူကြက်တာကတော့ကျွန်တော်တို့အမှန်မှဥညွန့်နဲ့အမှန်တမ်းတောင်းဆိုပါရယ်အမှန်ကန်လဲလုပ်ပြီးဖို့ကျွန်တော်တို့အမြန်တုံးလုပ်ပြီးဖို့လိုတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗ
ျဟုတ်ကဲ့ကိုတီးလိုက်မှုကျေးဇူးပါခင်ဗျကိုတီးလိုက်မှုကတော့သူ့သဘောထားအမြင်ပြောသွားတာပေါ့နော်ကျွန်တော် match cherry ပင်တိုင်းဆွေးနွေးတဲ့ match cherry ဆောင်းကိုပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ် match cherry ကိုကျွန်တော်မေးချင်တာကခုန match cherry ပြောသွားတဲ့ကိစ္စအဆက်ပါလက်ရှိပြောမယ်ဆိုရင်မြန်မာနိုင်ငံမှာဒီလူနေစုခွင့်ရေးနဲ့ပတ်သက်လို့ဥပဒေရလေအကာအကွယ်မဲ့နေတယ်ဒါပေမဲ့လည်း2015ခုနှစ်မှာလူနေစုခွင့်ရေးကာကွယ်ရေးအတွက်ဥပဒေအစိုးရကလုပ်ခဲ့ရဆိုတော့ကျွန်တော်အစိုးရရဲ့စိတ်ဆန္ဒမေးချင်ပါတယ်လက်ရှိဒီလူနေစုအခွင့်အရေးလူနေစုတွေတွေးခွဲဆက်ဆံမှုတွေကိုဖယ်ရှားနိုင်ဖို့အတွက်အစိုးရနဲ့အာဏာရပါတီမှာရောစိတ်ဆန္ဒအရဘယ်လောက်ရှိရလို့ယူဆနိုင်ပါလဲ
ကျွန်မရဲ့သုံးသပ်ချက်ကတော့စိတ်ဆန္ဒ
ဟိုရှိဒါတော့လူတိုင်းမှာရှိကြမယ်ထင်တယ်ဘာဟိုလူတိုင်းကျမတို့မြန်မာနိုင်ငံမှာရှိနေတဲ့နိုင်ငံကြီးခေါင်းဆောင်တွေရောဒီသူလူထုတွေရောအမေရန်ပြောနေတာကတန်းတူညီမြမှုတရားမျှတမှုလွတ်လပ်မှုဆိုတာလူတိုင်းကြိုက်ကြတဲ့အရာပဲဒါပေမဲ့အဲ့ဒီအပေါ်မှာနားလည်မှုကဟိုတခွင့်နဲ့တခွင့်မတူကြဘူးဥပမာဆိုလို့ရှိရင်ကျမတို့တိုင်းသားလူနည်းစုတွေကနားလည်ထားတာကတိုင်းသားလူနည်းစုတွေအခွင့်အရေးကိုအတိဟို
ဟိုတရားစိုးရတက်မှာလို့စီစနာရှိရင်ရှိမယ်ဒါပေမဲ့ဟိုသူတို့ဘက်ကပဲပေးရမယ်ဆိုတဲ့ဟာကဟိုတကယ်တမ်းဆိုတော့မအဲ့ဒါမဖြစ်တင်ဘူးတကယ်တမ်းဆိုလို့ရှိရင်ပေးပို့မဟုတ်ဘူးဒီတိုင်းသားလူနည်းစုတွေရောဘယ်သူဟိုဘာသာရေးလူနည်းစုတွေရောသူတို့တွေလည်းလူပဲသူတို့တွေလည်းလူအခွင့်အရေးပေးဝတ်ရှိရမယ်ဆိုတဲ့လူသားလိုပဲမြင်နေဆိုလို့ရှိရင်ခုနကဟိုမူဝါဒတွေကိုလည်းပဲတကယ်လက်တွေ
တလောက်ပဲရှိရှိနားလည်မှုကဟို approach ကမှားနေတယ်ဆိုလို့ရှိရင်ဟိုဒီအဲ့လူနေစုတွေရဲ့အခွင့်အရေးကတော့ဟိုဆက်ပြီးတော့ရှုံးရှုံးမှုတွေရှိမှာပဲလူနေစုတွေကသူတို့ရဲ့အခွင့်အရေးတွေအပြည့်အဝမရဘူးလို့ခံစားနေရရင်ရတဲ့နေတဲ့နေနဲ့ပြန်ပြီးတော့တော်လှန်ကြရမှာပဲဆိုတော့ဟိုဒါဆက်ပြီးတော့ပြောကြရလဲမလို့ပေါ့နှစ်ပေါင်း80ကျမတို့ဒီတန်ရတဲ့မှာလဲနေပြီ
ဆိုတော့ကျွန်တော်အဲ့မှာနည်းလေးပြန်ထောက်ပြချင်တာလက်ရှိအမျိုးသားအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုလို့ရှိရင်2015ခုနှစ်ရွေးကောက်ပွဲကုစရေရွေးချယ်တဲ့ခါမှာဒီမွတ်စလင်ပေါ့နော်အစ္စလမ်ဘာသာဝင်တွေကိုမထည့်ဘူးဆိုတဲ့ပုံစံမျိုးကျွန်တော်တို့ကြားရပါတယ်ဒါကိုအတိအကျအခိုင်မာတော့ဒီ NLD ပါတီဘက်ကပြောဆိုတာတော့မရှိပါဘူးဒါပေမဲ့တကယ်တမ်းလဲမွတ်စလင်ကုစရေတွေလုံးဝမရှိပါဘူးဒါပေမဲ့လည်း NLD ပါတီကအာဏာရလာပြီးတဲ့နောက်မှာတော့ခုနလိုမျိုးပင်လုံးကြီးလုပ်ကန်ညီလာခံလိုဟာမျိုးတွေလုပ်တယ်ဖရယ်ပြောင်စုတိဆောက်မယ်ဆိုတဲ့သူတို့လက်တွေ့လုပ်ငန်းတွေလုပ်လာတာမျိုးတွေလည်းရှိပါတယ်ခင်ဗျာတိုင်းသားကြီးနဲ့ပတ်သက်လို့ရှေ့တန်းတင်မယ်ဆိုတဲ့ဟာမျိုးတွေလည်းရှိပါတယ်အဲ့တော့လက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့အစိုးရပိုင်းရဲ့မူဝါဒပေါ့နော်တိုင်းသားတွေနဲ့ပတ်သက်လို့မူဝါဒကိုဘယ်လိုများသုံးသပ်မိပါလဲ
အကယ်လို့ဒီတိုင်းသားလူနဲ့ဆိုပြီးဒါမှမဟုတ်ရင်ဟိုအထူးသဖြင့်နိုင်ငံရေးအခွင့်အရေးနဲ့ဟိုကိစ္စကိုအကယ်လို့ကောင်ထဲပို့ပို့ချင်တယ်ဆိုလို့ရှိရင်တိုင်းသားဒီအမေရန်ပြောနေတဲ့ကိုပိုင်ပြတ်ထန့်ခွင့်လေဒါမှမဟုတ်ရင်ပြည်내ဒီမှာသူ့ရဲ့သူ့ဟာနဲ့သူ့သူ့ပါတီနဲ့သူ့အစိုးရဟိုသူ့ပိုင်ခွင့်တွေကလမ်းဥတည်ပြရမှာဖြစ်တယ်အခုဆိုလို့ရှိရင်ကျမတို့ဟိုလက်ရှိမှာဒီလုံခဲ့တဲ့တပတ်ကောတောက်ချက်ဆွေးနွေးတာကနှစ်ထောက်တိဖွင့်ဖို့ဒီဝင်ကြည့်ထုတ်ယူကောက်ပွဲအတွက်ပြောနေတဲ့မှာဆိုလို့ရှိရင် NLD ဘက်ကသဘောမတူဘူးဒီဟာလေးပဲခုနသူတို့ပြောနေတဲ့ Federal ကိုသွားမယ်တိုင်းသားတွေကိုဟိုအခွင့်အရေးအပြည့်အဝပေးမယ်ဆိုရဲမူဝါဒအနေနဲ့ဟိုတည့်ရဆက်ဟိုဆက်ဆက်မှုမရှိဘူးလို့တော့ကျွန်မသုံးသပ်တယ်ဆိုတော့ဟိုအပြောအတမျိုးအလောက်ကတမျိုးများဖြစ်နေသလားပေါ့နော်ကျွန်မရဲ့အမြင်မှာဟိုနောက်တစ်ခုကကြတော့ဒီရိုဟင်ဂျာကိစ္စတွေမှာဆိုလို့ရှိရင်ဒီအစိုးရအနေနဲ့တကယ်ပဲဒီဟိုဒီလူနည်းစုဘာသာရေးလူနည်းစုတွေကိုဟိုသူရဲ့အခွင့်အရေးတွေကိုဟိုတကယ်အကောင့်ထဲပို့ခြင်းတယ်ဆိုလို့ရှိရင်ဥပမာဖြစ်တဲ့ဟိုသူတို့ရဲ့နိုင်ငံသားအခွင့်အရေးနိုင်ငံသားဖြစ်တိုင်ခွင့်ကိုအမဲရန်တားမြင့်ထားတဲ့2018နှစ်နိုင်ငံသားဥပဒေလိုမျိုးကိုစပြီးတော့ပြုပြင်လို့ရတယ်။ဘာလို့လဲဆိုတော့အဲ့ဒီဥပဒေပေါ်မှာအခြေခံပြီးတော့ဒီလူနည်းစုတွေကနိုင်ငံသားအခွင့်အရေးဖြစ်ခွင့်ကိုရှုံးရှုံးခဲ့ရတာဆိုတော့ဒီဟာတွေကိုစပြီးတော့သူကအကောင့်ထဲပို့လို့ရတယ်ပြုပြင်လို့ရတယ်ဒီဘက်မှာသူကမလှုပ်မရှားဖြစ်နေတဲ့အရာကိုတွေ့နေရတယ်ဆိုတော့ဒီမှာအတူချုံနဲ့ပြန်သုံးသပ်မယ်ဆိုလို့ရှိရင်စေတနာရှိတယ်ဟိုလှုပ်မယ်လို့လည်းပြောတယ်ဒါပေမဲ့လှုပ်တဲ့ပုံစံကဟိုတခြား
ဟုတ်ကဲ့ခင်ဗျခုနကမတ်ချယ်ရီဇာဟောင်းထောက်ပြသွားတဲ့အထက်မှာ1987နှစ်ခုနှစ်နိုင်ငံသားဥနိုင်ငံသားဖြစ်မှုဥပဒေပေါ့နော်အဲ့ဒါနဲ့ပတ်သက်လို့လူခွင့်မဟာမင်းကြီးကလည်းထောက်ပြထားပါတယ်ဒါသူနည်းလောက်ကောင်းမဲ့ကိုဖီအန်နဲ့စင်ငန်ဇာမာလေဒါကိုပြင်ဆင်မှုဆိုတဲ့အကြံပြုချက်တဘောပါပါတယ်မြန်မာဆွေကလည်းကိုဖီအန်နဲ့ရဲ့စင်ငန်ဇာကိုအကြံပြုချက်တူသူတို့ကောင်းတဲ့ဖော် သက်ချက်ရှိပါတယ်အဲ့တော့ကျွန်တော်ကိုသက်စင်ကိုမေးချင်တာကခုနလိုမျိုးဘာသာရေးလူမျိုးရေးအရလူနည်းစုတွေနဲ့ပတ်သက်လို့တွေးခွဲဆက်ဆံမှုတွေခုနလိုမျိုးဖယ်ထုတ်ထားတဲ့ကိစ္စတွေကလူဖွဲ့စည်းအတွင်းမှာမြန်မာလူဖွဲ့စည်းအတွင်းမှာပဲခိုင်မာရှိနေလို့အစိုးရကမလွန်နိုင်တာလားအစိုးရရဲ့ကိုယ်နိုင်ကမူဝါဒဖြစ်နေတာလားဘယ်လိုသုံးသပ်မိပါလဲ
ဟုတ်ကဲ့မြန်မာအဓိကအချင်းရတော့ဗျာကျွန်တော်တို့အဓိကအပြင်ကျွန်တော်ပြောလို့ရှင်တော့ဒီအစိုးရကိုယ်တိုင်ကဒီကိစ္စမှာရေးရဲတဲ့နဲ့မကန်ကွယ်မဖြေရှင်းတာဟာသူ့ကိုယ်တိုင်ကပေါ့ဒီကိစ္စမှာဘယ်လိုသဘောထားလဲဆိုတာရှင်းလင်းတဲ့သဘောထားမရှိပါဘူးသူ့ကိုယ်တိုင်ရှင်းလင်းတဲ့သဘောထားမပြထားပါဘူးအဲ့တော့ကျွန်တော်ပြောတာဒီနောက်တစ်ခုကအဲ့ဒီကအဲ့ဒီကဘဝကြီးမှာအများဆုံးလူတက်အများဆုံးပါတီဖြစ်တယ်လူတက်အများဆုံးကောင်းတော်နဲ့တော့အသက်ကြီးဖြစ်တယ်။ဒါဆိုလို့ရှိရင်လူတက်အများဆုံးလူအများဆုံးထောက်ခံထားတဲ့ကောင်းတော်နဲ့ပါတီကဒီကိစ္စနဲ့ပတ်သက်ပြီးသူတို့မှာပွင့်လင်းတဲ့သဘောတရားကိုထားတတ်တယ်။ဒီကိစ္စမှာပုံမှန်လေးနဲ့ဖြည့်ဆည်းပြီးလုပ်ခဲ့တယ်။သူတို့ပုံဖဲနဲ့ဒီလိုမျိုးဟိုခွဲခြားဆက်ဆံမှုအားပေးတဲ့အဖွဲ့အစည်းလူအများစုဘယ်လိုမှနေရတဲ့သဘောထားကိုသူကအင်းကြီးမှဖြည့်ဆည်းမဲ့နဲ့သောရောင်မီလိုက်ပြီးတော့ဒီကိစ္စကိုမပြည့်စုံအောင်စောင့်နေတယ်လို့မျိုးလုပ်နေတာပါလေဒီလူတွေကိုတစ်သက်အချင်းအဲ့တော့အပြင်ပြောလို့ရှိရင်သူကဒီလူတွေကိုဒီအုပ်စုတွေကိုအားပေးဖြစ်နေပါလေတကယ်လို့ဒီလိုရုံးတွေအားပေးခြင်းမျိုးဆိုရင်ဒီအုပ်စုတွေတက်တဲ့ဒီစားနဲ့ပတ်သက်ပြီးတော့အဖြစ်ရှင်းနိုင်အောင်မှသူကကျွန်တော်ကဘယ်လိုယုံကြည်ပါလဲကျွန်တော်ကဘယ်လိုချက်ပြပါလဲဆိုတာကိုတော့သူပြောပြတယ်သူမပြောခြင်းအချင်းသူကဒီအုပ်စုရဲ့ဒဏ်မှုဖြစ်နေဒီအုပ်စုရဲ့ပါရတိရဆိုတော့ဒီလိုမျိုးဖြစ်နေပါတယ်ဒါကြောင့်ကျွန်တော်ဒီဆိုရဲဒီမျိုးစုတွေမှာသဘောထားတဲ့ဒီမျိုးစုတွေမှာထားတဲ့သဘောထားဘာသာခြားတဲ့ပုံမှာထားတဲ့သဘောထားဟာမရှင်းလင်းဘူးမရှင်းလင်းတဲ့ပြင်အရေးကြီးတယ်မရှိဘူးတော့ကိုယ်ကလည်းမရှိတော့တာဒီမျိုးစုဒီမျိုးစုမှာအာ19ဒီလိုမျိုးဖြစ်နေတဲ့သတ်မှတ်တဲ့သဘောထားတစ်ခုဖြစ်နေလို့ကျွန်တော်ပြောရမှာဖြစ်နေပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်မတ်ချယ်ရီကိုတခုထပ်မေးချင်ပါတယ်အတိအကျတော့ဒီကုလသမဂ္ဂမဟာမင်းကြီးပြောသွားတဲ့ထက်မှာအခုလိုမျိုးမူဝါဒတွေဥပဒေတွေကိုပြင်ဆင်ဖို့ပါဝင်ဒါကိုဖြေလျှော့ဖို့ဆိုရှင် transitional justice ပေါ့နော်အသွင်ကူးပြောင်းမှုတရားနှတ်တာမှုကိစ္စမျိုးတွေလုပ်ငန်းစဉ်တွေလုပ်ဖို့လိုတယ်လို့သူအကြံပြုသွားပါတယ်အဲ့တော့လက်ရှိမြန်မာနိုင်ငံကအသွင်ကူးပြောင်းနေတဲ့အချိန်မှာအနေဒီဆွေးရကလည်းရင်ကြားစီလုပ်ငန်းလုပ်နေရတယ်ပြောပါတယ်ခင်ဗျာအဲ့တော့ transitional justice တကယ်လုပ်နိုင်ချေရှိမရှိလုပ်နိုင်ဖို့အခွင့်အလမ်းအချိန်ရောပေးရလားမတ်ချယ်ရီအမြင်သိကြပါတယ်
transitional justice ကိုလုပ်မယ်ဆိုလို့ရှိရင်လုပ်ရမယ့်အပိုင်းတွေကအများကြီးပြည်ပေါင်း80လုံးလုံးခံလာခဲ့တဲ့ဒီတိုင်းဒါလူနည်းစုတွေဥအိမ်ပြက်ပြီးတော့ဘဝတွေပြက်ပြီးတော့မှမိသားစုတွေဟိုအကွဲကွဲအဲ့လိုမျိုးဟိုနေရာတကာရောက်ပြီးတော့မှကွဲနေတဲ့ဒီဘဝပြန်ပြီးနလာမထူတောင်းနိုင်တော့တဲ့ဟိုတိုင်းဒါလူနည်းစုတွေအများကြီးရှိတယ်သူနည်းလကောင်မြခုနရခိုင်မြောက်ပိုင်းမှာဖြစ်နေတဲ့ဒီလိုဟင်ဂျာလူများစုတွေဖြစ်နေတယ်ပြီးရင်ဒီဟိုနိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်ခဲ့လို့ထောင်ချခဲ့လို့ဟိုဘဝတွေဟိုပြန်ပြီးတော့နလန်ပြန်ထူဖို့ရန်အတွက်ခက်ခဲနေတဲ့လူတွေရှိတယ်ဆိုတော့ transitional justice လို့ပြောလို့ရှိရင်ခုနကောင်းစင်တစ်ခုတည်းနဲ့သွားလို့မရဘူးဒီဟာတွေကို target ဟိုစီစဉ်ပြီးတော့လုပ်ရမယ်ဒါမြင့်ဒီtransitional justice ကိုလုပ်မယ်ဆိုလို့ရှိရင်ဟို justice ဆိုတာဘာလဲတရားမျှတမှုဆိုတာဘာလဲဆိုတဲ့ဟာလဲပြည်သူလူထုတွေကြားထဲမှာအများကြီးချပြဖို့လိုအပ်တယ်ပြောဖို့လိုအပ်တယ်လူလူဟိုဒီကျမတို့ရဲ့ပတ်ဝန်းကျင်မှာဒီဟာကိုမြန်မြန်ပြောလာနိုင်အောင်အခြေအနေလေးဖန်တီးပြဖို့လိုအပ်တယ် let's sit အခြေအနေမှာကဟိုလက်ရှိဖြစ်နေတဲ့အမှုခင်းတွေဥပမာ Victoria case လိုမျိုးတွေဟိုကချင်ဆရာမနှစ်ယောက်အသက်ခံနေရတဲ့ကိစ္စတွေဒီဟာတွေတော့မှမဖြေရှင်းနိုင်ဘဲနဲ့တက်တက်သားသားမဟိုအစိုးရတက်ကနေလည်းမဖြေရှင်းဘူးတက်တက်ကနေလည်းအမဲန်းဟိုကာတင်းနေတဲ့အခြေအနေမျိုးမှာ transitional justice ကိုတကယ်လက်တွေ့အကောင့်ထဲပေါ်ဖို့ရန်အတွက်ကအင်မတန်မှဟိုဝေးသေးတယ်လို့ကျွန်တော်တို့သုံးသပ်တယ
်ဒ
ါအပြောသဘောလောက်ပဲဖြစ်တယ်တကယ်တော့လုပ်မယ်ဆိုလို့ရှိရင်တက်သားမှုတော့လိုအပ်တယ်ဒီဟာကိုဆက်ဆက်မဲ့မဲ့လုပ်ဖို့ရန်အတွက် program တစ်ခုကြီးလုံးကိုဟိုမှပြောရရင်တော့ဒီဟာကိုလုပ်ဖို့ရန်အတွက်ဘုံဒီဌာနတစ်ခုလုံးပါကိုတော့မှတည်ဆောင်ဖို့လွယ်လဲလို့အလားလဲနေဘာလို့ဆိုကျွန်တော်တို့တိုင်းပြည်ကအရန်ကိုခုံရှုံမှုတွေကအရန်များနေလို့လူနေရာတိုင်းမှာဒီဟာတွေက
ဟိုမတရားမှုရဖြစ်ပျက်နေခဲ့လို့ပေါ့နော်ဆိုတော့ဒီဟာတွေပြန်ပြည့်နေလားပြန်ထုတ်ဖို့အတွက်တော်တော်လေးကိုတော့လုပ်ယူရနိုင်မယ်လို့ကျွန်တော်တို့သုံးသပ်နေရ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးကုသစင်ကိုမေးချင်ပါတယ်ခင်ဗျာခုနကုသစင်ပြောသွားတဲ့အထက်မှာလည်းပါတယ်ပြောရမယ်ဆိုရင်ဒီသူခွဲလူနည်းစုတွေပေါ်သူခွဲဆက်ဆံမှုတွေဟာဥပဒေရရောမူဝါဒရရော institutional ဒီအပုံစံရပါတည်ရှိနေရဆိုတဲ့ဟာပြောပါတယ်ခင်ဗျာအဲ့တော့ပြောမယ်ဆိုရင်မြန်မာအာဏာပိုင်ဒီဘက်ကလက်ရှိအယက်သားအာဏာပိုင်ဒီဘက်ကပြောနေတာသူတို့မှာ2008ဥပဒေဖွဲ့စည်းပုံအခြေခံဥပဒေရှိနေတယ်စစ်တပ်ကတပိုင်းစားအုပ်ချုပ်ထားတယ်ဒီချင်းနေကြောင့်လောကကံရခက်တယ်ပြုရင်ပြောင်းလဲဖို့အတွက်အဟန့်တားတွေရှိရဆိုတဲ့သဘောမျိုးကျွန်တော်မကြာကြားရပါတယ်ခုနကကျွန်တော်တို့ပြောနေတဲ့ဒီပြုရင်ပြောင်းလဲမှုတွေကိုတကယ်ပဲအယက်သားစုအနေနဲ့အခုရှိနေတဲ့ဘောင်တင်းကရောလုံနိုင်ချေရှိရလားကိုသက်စင်အမြင်သိကြပါလားဟုတ်ကဲ့
တကယ်မှသူတို့ဆိုတော့ဆရာမလည်းပြောတော့ပေါ့နော်ဆိုတော့တကယ်မှသူတို့မှာစိတ်ခံစားရှိတယ်သူတို့ရှင်ဆိုတော့ကျွန်တော်တို့အာပြည်နေမှာရှိနေတဲ့အမရခိုင်နဲ့ရှမ်းပြည်နေမှာရှိနေတဲ့နောက်ဆုံးကုသရေးရပြင်ထားဆက်တော်ဥက္ကဋ္ဌမှာရှိနေတဲ့ကျက်တော်ကြီးကပြောတယ်ပြင်ထားတဲ့ဒီလူ့ပေါ်ချေရောင်းပြီးစီကိစ္စအချက်လက်ဒီကိစ္စတွေတော့မှသူ့ရဲ့ဟိုသူငင်းပေါ့နော်သူ့ရဲ့ပြည်စစ်ချက်ပြင်တဲ့အခါမှာအဲ့ဒါရောဖိတ်သွင်းပြီးတော့စဉ်းစားလို့ချက်ပြီးမပေါ်ပြခဲ့ဘူးဆိုတော့ဒါအကျေဒီလူမျိုးတွေကမှထားတဲ့သဘောထားသူ့ရဲ့သဘောထားရှင်းတယ်နောက်တစ်ခုကတော့မြစ်ချောက်ကြီးနဲ့ပတ်သက်ပြီးဆရာမလည်းပြောတယ်ဒီမြစ်ချောက်ကြီးနဲ့ပတ်သက်ပြီးတော့သူကဘာကြောင့်မဖဲ့ဘူးလဲဆိုတာကိုသူကအခုချိန်ထိဟိုတက်မတော်ကဒီ25ရက်ကငုံတော့သူကမဖဲ့ဘူးလို့ပြောတယ်အမှန်ဆိုရင်မြစ်ချောက်ကြီးကိုတက်မတော်နဲ့စန့်ခိုင်ရဲ့တင်းတင်းနဲ့ဆိုရင်တော့မြစ်ချောက်ကြီးတက်ပြီးချောက်ကြီးကိုအောက်ပံဖြစ်စီနဲ့ကိစ္စတွေကသူကပြင်ဖို့အတွက်ထူထားတယ်အဲ့လိုမစိုးစားဘူးမိချောက်ကြီးအဲ့လိုမစိုးစားတဲ့ကဲမိချောက်ကြီးတော့မပြင်နိုင်ဘူးဆိုလို့ရှိရင်တို့ကဒါလူငယ်လူတွေကထားရသူတို့ရဲ့သဘောထားကဖိတ်ရှင်းပါတယ်ဒါတို့ကဘလောက်ပဲလူငယ်လူတွေကလူငယ်သဘောထားရတူတူတဲ့ဘက်ကမှာကြားလို့ရှိမှာသူလူငယ်လူတွေကထားရသဘောထားကအခုနောက်ဆုံးအချိန်လေးပြောချင်တယ်ချင်းချင်းနေရဲ့ဖြစ်ကံပြင်ကျေစင်ကြီးအချိန်လေးမှာတော့မှတို့ကဒီလူငယ်လူတွေကထားရသူတို့သဘောထားကဘလောက်ထင်ရှားလဲဆိုတာဥပမာဖြစ်ပြီးကြပါဒါကြောင့်မို့လူစိုးရတဲ့သဘောထားက
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့တရက်ဒီလိုက်အစီအစဉ်ချိန်ဆသွားလို့ပါအဓိကပေါင်းစတူပြီးတဲ့မတ်ချယ်ဇာဟောင်းနဲ့ဦးသက်စင်တို့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတရက်ဒီလိုက်အစီအစဉ်ကိုတော့ဒီမှာပဲညနာခွဲပြီးပါခင်ဗျာ
ကိုသားညိုအစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့တရက်ဒီလိုက်စင်တွေကအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါလိမ့်ရှင်မနေ့ကဗုဒ္ဓနေ့မနေ့ပိုင်းအစီအစဉ်တွေကိုလိုက်ရိုမီတာ32 40 48 လိုက်လမီတာ190တို့ကနေနားဆင်နိုင်ပါလိမ့်ရှင်အခုအင်ကာနေညာပဲထိတ်တန်းရောက်နေတဲ့သတင်းချင်းချုပ်ကိုမက်ခင်ဖြူတွေကပြောပြပေးပါမယ်ရှင်
။ Super Tuesday လို့ခေါ်တဲ့ American Democratic Party တွင်သမ္မတလောင်းအချုပ်ရွေးကောက်ပွဲတွေမှာကိုဒီကနေ့ပြီးနေ14ခုမှာတပြိုင်တည်းကျင်းပနေပါဗျ။ဒီမတိုင်ခင်တရက်အလိုမနေ့တုန်းကတော့သမ္မတလောင်းနေရာရှင်ပြိုင်နေသူတွေထဲကတဦးဖြစ်တဲ့အထူးသမ္မတဟောင်း Joe Biden ကိုပြိုင်ပတ်ဟောင်း3ဦးကထောက်ခံလိုက်တာကြောင့် Mr. Biden အတွက်မဲဆွယ်မှုအရှိန်ပိုပြီးတော့အားကောင်းလာနေပါဗျ။လက်တလောမှာကတော့ဒီလာမယ့်နိုဝင်ဘာသမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတနဲ့ရှင်ပြိုင်ဖို့အတွက်ဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်လာဖို့အတွက်ဒီရှင်ပြိုင်နေတဲ့သူတွေကြားထဲမှာလက်တော်ထိတ်ဆုံးကိုရောက်နေတာကတော့ဗမောက်ပြည်နယ်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်ပဲဖြစ်ပါတယ်။နိုင်ငံပေါင်း90ထက်မနည်းမှာပြန့်နှံ့ဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုဟန်တာတိုက်ဖျက်ရေးဆွေးနွေးကြဖို့အတွက် G7 ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံကဗန္ဒာရေးဝန်ကြီးတွေဒီနေ့တွေ့ဆုံကြဖို့ရှိပါတယ်။ကြောင်ကိုရီးယားသမ္မတမွန်ဂျေအင်ကဒီသူ့နိုင်ငံမှာလိုအပ်နေတဲ့စေဝါအကူအညီတွေထောက်ပံ့ပေးဖို့အကူအညီတောင်းခံခဲ့ပြီးတဲ့နောက်မှာ G7 ဗန္ဒာရေးဝန်ကြီးတွေအခုလိုတွေ့ဆုံကြမှာဖြစ်ပါတယ်။ဒီကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားတဲ့တရုတ်နိုင်ငံပြည်နယ်တော့တောင်ကိုရီးယားနိုင်ငံဟာဒီရောဂါဒုတိယအများဆုံးကူးစက်ခံရတာဖြစ်ပြီးဒီကနေ့နောက်ဆုံးစာရင်းအရကူးစက်ခံရသူ9000နီးပါးရှိပါတယ်။ကမ္ဘာတဝန်းကူးစက်ခံထားရသူကတော့9000ကျော်နဲ့သေဆုံးသူ3100ကျော်ရှိနေပြီးအများစုကတရုတ်နိုင်ငံမှာပါရှင်။အမေရိကန်ပြည်ထောင်စုတနက်စီပြည်နယ်နက်ရှိမျိုးနဲ့အနီးပတ်ဝန်းကျင်ဒေသမှာတော့ဒီကနေ့အစောပိုင်းကအင်အားပြင်းလေဆင်တာမှောက်တိုက်ခတ်သွားတာမှာလူ9ဦးထက်မနည်းသေဆုံးပြီးကြီးမားတဲ့ပျက်စီးဆုံးရှုံးမှုတွေရှိခဲ့ပါတယ်။ဒီနက်ရှိမျိုးတဝန်းအဆောက်အဦ40ထက်မနည်းပြိုကျပျက်စီးခဲ့တဲ့အကြောင်းရေးပေါ်စီမံခန့်ခွဲရေးတာဝန်ရှိသူတွေကပြောပါရရှင်
။အင်္ဂါနေ့ညထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချက်ကိုမက်ခင်ဖြူထွေးပြောပြခဲ့တာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရမှုကမတ်စုမုံဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဒက်စတာဝန်ဒီရက်ဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုအသံလွှင့်ခြင်းပြီးပြီးချင်းည10နာရီကနေ17နာရီအထိလိုင်းလိုမီတာ2532နဲ့ပထမနာရီဝက်မှာလိုင်းလမီတာ190တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.
Welcome.